Welcome to the Voice of America in Burmese.
Minglam and Kim Asha, Washington Nero, Huey Mirigan Dangani, Natana said Juna Sekoye, Dogsaniman and King Season Rego, Nemo Sanodiman at Chongaigani Kunanaiti, Langometer Nasali Lees and Hazette, Langamita Tia Goose Rugani, Tolan Bini Babi. ကျွန်မချင်းရတဲ့ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြပေးပါမယ်။ကမ္ဘာတစ်လွှာကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကာယကကုသဆေးနဲ့ကာကွယ်ဆေးတွေထုတ်နေအောင်သူတေသနလှုပ်ဆောင်မှုတွေဟာနှင်းနှင်းနှင်းတိုးတက်လာနေတယ်လို့ တိုးတက်မှုအလားအလာကောင်းတဲ့ကာကွယ်ဆေးအနည်းဆုံးအမျိုးပေါင်း200လောက်ရှိပြီးအဲ့ဒီထဲကဆယ်ခုလောက်ကိုအခုလူသားတွေနဲ့စမ်းသပ်နေကြောင်းနဲ့သုံးမျိုးကတော့လာမယ့်သတင်းပတ်အနည်းငယ်အတွင်းမှာပဲဆေးကန်းတွေမှာစမ်းသပ်တဲ့အဆင့်3ကိုရောက်တော့မယ်လို့WHOသုတေသနပညာရှင်တွေအကြီးအကဲဆောယူမော်ယာဆွမ်မင်နတန်ကဗီဝေကိုပြောပါတယ်
So we're entering a new phase now, vaccine trials, the phase 3 trials, which are the ones...
ကအခုဆိုအဆင့်တစ်ထဲကိုဝင်နေပါပြီ။အဆင့်3စမ်းသပ်မှုဆိုတာကဒီကာဝယ်ဆေးဟာထိရောက်မှုနဲ့စိတ်ချရမှုရှိမရှိတက်တေပြနိုင်မဲ့အဆင့်ပါလို့ပြောတော့တာပါ။ဒါပြင်ကာဝယ်ဆေးထုတ်တဲ့အလုပ်ဟာရှုပ်ထွေးပြီးမရေရာမှုတွေကလည်းအများပြားရှိတတ်ပေမဲ့အဆင့်ပြင်းတယ်လို့သူမျှော်လင့်ကြောင်းလည်းပြောပါတယ်။တကယ်လို့ကံကောင်းရင်ဒီနှစ်မကုန်ခင်မှာပဲဆေးတစ်ခုဓာတ်မှမဟုတ် နောက်ခုလောက်ရလာနိုင်တယ်လို့လည်းခန့်မှန်းပါတယ်။အမေရိကန်နိုင်ငံရဲ့နိုဗ်ဘာရွေးကောက်ပွဲမတိုင်ခင်ပြည်သူတွေစိတ်ဝမ်းကွဲစေတဲ့ဝါရဖြစ်မှုအစိတ်အပိုင်းတစ်ခုအနေနဲ့အမေရိကန်နိုင်ငံတွင်းကရဲတပ်ဖွဲ့ပြည်ထနာတွေကိုဥတီအုံချဖို့ရုရှားဘက်ကပြင်းပြင်းထန်ထန်လှုပ်ဆောင်နေပုံရပါတယ်။အာဖရိကန်အမေရိကန်မျိုးသားဂျော့ချ်ဖလော့ဒ်ရဲဖန်ထားစဉ်တေဆုံးခဲ့ရမှုနဲ့အမေရိကန ထူးသဖြင့်အင်္ဂလိပ်ဘာသာနဲ့တင်ပြတဲ့ RT သတင်းဌာနကအမေရိကန်အရေးအရှိတွေနဲ့တမိကအရာရှိတွေကိုဆက်သွယ်မေးမြန်းပြီးတင်ပြပေးနေတာတွေဟာအမေရိကန်နိုင်ငံတွင်တင်းမာမှုတွေဖြစ်လာအောင်ကြိုးစားတဲ့အနေအထားဖြစ်နေတယ်လို့အမေရိကန်အရာရှိတွေနဲ့သက်တော်အမတ်တွေကပြောပါတယ် RT နဲ့ Sputnik တို့လိုရုရှားအစိုးရထောက်ပံ့ပေးထားတာနဲ့ရုရှားအစိုးရရဲ့ညွှန်ကြားမှုအောက်ကသတင်းဌာနတွေရဲ့လှုပ်ဆောင်မှုတွေအတွက်အမေရိကန်တွေကတန်ပြန်ရှိနေကြဆဲပဲလို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီယာယီဥက္ကဋ္ဌမာကိုရူဘီယိုက VOA ကိုပြောပါတယ်ဒါကလို့ခေါ်တဲ့အမေရိကန်နိုင်ငံကိုကလေးဘွားတွေကမိဘတွေနဲ့အတူတရားဝင်ရောက်လာတဲ့ကလေးငယ်တွေအတွက်အကာအကွယ်ပေးထားတဲ့အစီအစဉ်ကိုလက်ခံကြောင်းအမေရိကန်တရားရုံးချုပ်ကစစ်တပ်ရင်းနေမှာဆုံးဖြတ်လိုက်တဲ့အတွက်ဒီအစီအစဉ်နဲ့ရောက်နေတဲ့သူအနည်းဆုံး6သိန်းခွဲလောက်ကိုထရမ့်အစိုးရအဖွဲ့ကသူ့ရဲ့ဌာနကိုပြန်ပြီးပို့ခွင့်မရှိတော့ပါဘူး Conservative ရှေးဥဆွဲအယူဝါဒရှိတဲ့တရားသူကြီးချုပ် John G. Roberts ကအလဲလဝါဒကင်ဆယ်ထားတဲ့တရားရုံးချုပ်တရားသူကြီး၄ဦးနဲ့ပူးပေါင်းလိုက်တာကြောင့်တရားရုံးချုပ်မှာ9မဲ6မဲနဲ့ဆုံးဖြတ်နိုင်ရတာဖြစ်ပြီးဒီဒဏ်ကအစီအစဉ်နဲ့လာသူတွေကိုပြန်ပြီးပို့ဖို့သမ္မတဒေါ်လာထရမ့်ရဲ့လုံခဲ့တဲ့2နှစ်လောက်ခဲကလှုပ်ဆောင်နေမှုရှုံးနိမ့်သွားတာဖြစ်ပါတယ်။ဒီအစီအစဉ်ကိုသမ္မတဟောင်းဘရက်အိုဘားမားက2012ခုနှစ်မှာစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီးဒီအစီအစဉ်နဲ့အကျုံးဝင်တဲ့လူငယ်တွေဟာအမေရိကန်နိုင်ငံမှာနေထိုင်ပြီးအလုပ်လုပ်ခွင့်ဒါမှမဟုတ်ကျောင်းတက်ခွင့်ရှိပါတယ်။ဒီလူငယ်တွေကို Dreamers လို့ခေါ်ပြီးသူတို့အတွက်အစီအစဉ်ပါတဲ့ The Dream Act လို့ခေါ်တဲ့ဥပဒေမူကြမ်းအစိုးပြုတ်ချက်အတွက်လွတ်တော်မှာတော့ဥပဒေဖြစ်နဲ့မပြတ်ထမ်းနိုင်သေးပါဘူး။ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပေါ်နေတဲ့ကာလအတွင်းအမေရိကန်နိုင်ငံရဲ့အလုပ်လက်မဲ့ခံစားခွင့်လျှောက်ထားသူဦးရေဟာသတင်း73ပတ်ကြာဇက်တိုက်ကျဆင်းလာနေပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ခံစားခွင့်လျှောက်ထားသူနောက်ထပ်တသန်းခွဲရှိနေတယ်လို့အလုပ်သမားဝန်ကြီးဌာနကကြေညာပေးနေမှာပြောပါတယ်။အမေရိကန်နိုင်ငံမှာစီဝိုင်းလုပ်ငန်းထောင်နဲ့ခြေပြီးပြန်ဖွင့်နေပေမဲ့အများစုကအလုပ်သမားတွေကိုအလုပ်ပြန်မခန့်ကြသေးပါဘူးအလုပ်လက်မဲ့ခံစားခွင့်လျှောက်ထားသူအရေအတွက်အခုလိုဇက်တိုက်ကျဆင်းနေပေမဲ့ဒီကာယောဂါကနေလုံးဝပြန်ပြီးနလန်းထူနိုင်မှုကတော့အချိန်ကြာအောင်မှဖြစ်ပြီး2021ခုနှစ်အထိရောက်သွားနိုင်တယ်လို့စီဝိုင်းတာဝန်ခံတွေကခန့်မှန်းချပါတယ်အမေရိကန်အလုပ်သမား165သန်းလောက်ရှိတဲ့ထက်က55သန်းခွဲဖြစ်တဲ့၄ပုံတစ်ပုံလောက်ဟာမတ်လလေးလောက်ကစပြီးအလုံးလက်မဲ့ခံစားခွင့်လျှောက်ထားခဲ့ကြတာပါ
င်းပြန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 8.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရပ်တော်မှာ VOE American တိုင်းရဲ့မနေ့ကသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်ဒီမှာတိတောအလုံးကိုပထမဆုံးအကြိမ်ဖြစ်လေလာမှတ်တမ်းတင်ထားရှိမဲ့ငါးနှစ်စီမံကိန်းတရက်ကိုစတင်တော့မှာဖြစ်တယ်လို့ကုလသမဂ္ဂအဖွဲ့ကပြောပါတယ်။ယူရိုငွေ၈တန်းအသုံးပြုမဲ့မြန်မာနဲ့ဖင်လန်နိုင်ငံပူးပေါင်းစီမံကိန်းကိုဒီတိမတ်ထဲစတင်ခဲ့တာဖြစ်ပြီးတိတောမျိုးစုံကိုလေလာဆောင်ကြည့်သွားမှာဖြစ်တယ်လို့ဥရိယာတိကြောင်းလည်းမူတဲ့ကမ္ဘာကြီးပူးတွေလာမှုကိုတုံ့ပြန်ရမှာမြန်မာနိုင်ငံအကူအညီရစေဖို့လည်းရည်ရွယ်ထားတယ်လို့ဆိုပါတယ်။ဒီစီမံကိန်းကနေပြည်ပကဖြစ်ပေါ်ရာနေပြည်တော်ကတိတောတွေကိုစောင့်ကြည့်ကာကွယ်ရေးဆိုင်ရာအခြေခံလမ်းညွှန်ချက်တွေရေးဆွဲသွားဖို့လည်းရည်ရွယ်ထားတယ်လို့ကမ္ဘာစံနယ်ခံနဲ့စက်ပြိုးရေးဖွဲ့ FAO ကပြောပါတယ်လူတော်များများအတွက်တော့မြန်မာနိုင်ငံဟာမသိတာတွေအများကြီးရှိသေးတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးနိုင်ငံအတွင်းမတိုင်းတားရသေးတဲ့တတော်ကြီးတွေရှိနေသေးတယ်လို့လည်းဒီစီမံကိန်းကိုစီမံခန့်ခွဲမဲ့ FAO အဖွဲ့က Julian Fox ကရိုက်တာသတင်းဌာနကိုကြေညာပရိသတ်ကပြောပါတယ်မြန်မာနိုင်ငံမှာကျေးလက်တွေပြည်သူတွေရဲ့80%ရာခိုင်နှုန်းကကမ္ဘာကြီးဧက82တန်းရှိတဲ့မြမတစ်တော်ရေပေါ်မိခိုနေထိုင်နေရတာဖြစ်ပါတယ်။ဒါပေမဲ့စက်ပြိုးပြေချက်ထွေမှုတွေနဲ့တစ်ထုတ်လုပ်မှုတွေကြောင့်မြမနိုင်ငံဟာဘရာဇီးလ်နဲ့အင်ဒိုနီးရှားနိုင်ငံပြီးကမ္ဘာမှာတစ်တော်ပြုံးမှုတတိယအများဆုံးနိုင်ငံဖြစ်တယ်လို့လည်း Reuters သတင်းဌာနကပြောပါတယ်။စီမံကိန်းကိုပြည်ပကမရှိတဲ့နေရာတွေမှာစတင်လှုပ်ဆောင်သွားမှာဖြစ်ပြီးနောက်ပိုင်းမှာတရုတ်ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံကတစ်တော်တွေကိုပါလည်လာသွားမှာဖြစ်ပါတယ်။ခင်ဗျီလေသာသီးနဲ့တိုက်တာရဲ့ကိရိယာတွေကိုအသုံးပြုသွားမှာဖြစ်ပြီးတစ်တော်နမူနာပစ္စည်းတွေကိုကောက်ယူဆွဆောင်းမှာလည်းဖြစ်ပါတယ်။ရရှိတဲ့သတင်းချက်လက်တွေကိုအများသိအောင်ထုတ်ပြန်သွားမှာဖြစ်လို့အစိုးရသမဂ္ဂဒေသခံတိုင်းရင်းသားအုပ်စုတွေကလည်းတစ်တော်တွေကိုပုံမကောင်းမွန်တဲ့နေနဲ့စီမံခန့်ခွဲနိုင်လိမ့်မယ်လို့လည်း Julian Fox ကပြောပါတယ်ခင်ဗျာ။ကုလသမဂ္ဂလုံခြုံရေးကောင်စီအများနဲ့အဖွဲ့ဝင်မဟုတ်တဲ့အဖွဲ့ဝင်နေရာတွေအတွက်ရွေးချယ်ပွဲကိုဗိုလ်တော်ဝင်ကကျင်းပခဲ့ရမှာအိန္ဒိယ၊အိုင်ယာလန်၊မက္ကဆီကိုနဲ့နော်ဝေးနိုင်ငံတို့အရေးခံခဲ့ရပါတယ်။ဗိုလ်တော်ဝင်ကကုလသမဂ္ဂထရီဂျီလာကန်ရဲ့မဲရီအတွက်သုံးပုံနှစ်ပုံပြပြတသားမရကြတဲ့ကင်ညာနဲ့ဂျီဘူတီနိုင်ငံတို့အတွက်ဒုတိယကြော်ရွေးချယ်ပွဲကိုစတာပရိတိမှာထပ်မံပြုလုပ်ခဲ့ရမှာတော့ကင်ညာနိုင်ငံကပုဂ္ဂတိရတဲ့အနိုင်ရရှိခဲ့ပါတယ်။ဒီတစ်ပတ်ရွေးချယ်ခံရတဲ့အဖွဲ့ဝင်တင်ကားနိုင်ငံဟာ2021ခုနှစ်ဇန်နဝါရီလ1ရက်နေ့ကစပြီးတနည်းတက်တန်တာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်။လက်ရှိအခြေအနေအဖွဲ့ဝင်မဟုတ်တဲ့လူကြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတော့ Estonia, DJ, Saint Vincent and the Grenadines, Tunisia နဲ့ Vietnam တို့ဖြစ်ပါတယ်။ကုလသမဂ္ဂလူကြုံရေးကောင်စီမှာအများအားဖွဲ့ဝင်ကားနိုင်ငံပါဝင်စစ်စစ်ပေါင်း15နိုင်ငံရှိပါတယ်ခင်ဗျာ။ဂျပန်တရားရေးဝန်ကြီးအောင်ကတ်ဆူယူကီကာဝါဟီနဲ့သူ့အမျိုးသမီးအန်ဒရီကာဝါဟီတို့ကိုမနစ်ကလုပ်တဲ့ရွေးကောက်ပွဲမှာမဲဝယ်ယူခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်နဲ့ကျတပ်လိနစ်ကဖမ်းဆီးလိုက်တယ်လို့ဥပဒေအရရှိတွေကပြောပါတယ်2019ခုနှစ်ရွေးကောက်ပွဲမှာအန်ဒရီကာဝါဟီအထက်လွှတ်တော်မှရွေးချယ်ခံရရမှာသူ့ကိုမဲပေးဖို့လူ9ယောက်ကိုကာဝါဟီစနီးမောင်နှံကဒေါ်လာ15,900ပေးခဲ့တယ်လို့ဥပဒေအရရှိတွေရဲ့ကြေညာချက်မှာပါရှိပါတယ်။ဝန်ကြီးချုပ်ရှင်ဇွာဘေးနဲ့နိုင်ငံရေးအရအနီးကပ်မိတ်ဆွေဖြစ်ခဲ့တဲ့ကတ်ဆူကီကာဝါဟီဟာပြည်ထောင်စုကတရားရေးဝန်ကြီးအဖြစ်တလားကြာတာဝန်ထမ်းဆောင်ခဲ့ပြီးမဲဝယ်တဲ့ဆက်စွဲချက်တွေစတင်ပေါ်ထွက်လာခဲ့တဲ့အောက်တိုဘာလမှာတော့ဂျာတူကနှုတ်ထွက်ခဲ့တာပါ။အခုလိုမဲဝယ်တဲ့ဆိုတဲ့ဆက်စွဲချက်တွေကိုတော့ကတ်ဆူကီနဲ့သူ့စနီးကညှိစုံထားပါတယ်။ဝန်ကြီးချုပ်အဘေးကတော့သူတို့တို့ဖမ်းဆီးခံရမှုတွေပတ်သက်ပြီးလူလူကိုတောင်းပန်စကားပြောကြားခဲ့ပါတယ်
။で本日我が党所属であった現職国会議員が
逮捕されたことが、ちょっとパティブに来てくれるあまり、ディグリファンシー感やれてきたのでパッと見、皆さん心配してばれ。活躍期間は以後、ちょっと水泡まで対応に勘かけて、台湾市長もね、あとでね、なれて出てきてばれ。文字上アピールが表ばれ。あくとの動きをファンシーライター、COVID かヨガに、ポポヨヨ解決さんや僕にね、たちゃ経済類上投下も加せてで、文字上アピールで、なおて投れちゃってくってるとね、レイラ統括組が表ばれ。ဟောင်ကောင်နဲ့ပတ်သက်လို့အဆိုပြုထားတဲ့အမျိုးသားလူမျိုးရေးဆိုင်ရာဥပဒေကိုကြမ်းကိုတရုတ်နိုင်ငံကစတာဘရီဒီကအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒီဥပဒေဟာဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့နိုင်ငံရေးလွတ်လပ်ခွင့်တွေကိုတားဆီးဖို့အတွက်ဆောင်ရွက်တာဆိုပြီးဝေဖန်ဆက်ဆွဲခံရတဲ့ဥပဒေလည်းဖြစ်ပါတယ်။အပိုင်း၄ပိုင်းခွဲထားတဲ့ဒီဥပဒေကြမ်းကိုတရုတ်ပြည်သားပြည်သူ့ကွန်ဂရက်အမြဲတမ်းကော်ပိုရိတ်ကဆွေးနွေးသုံးသပ်ခဲ့ပြီးတရုတ်ပြည်သားပြည်သူ့ကွန်ဂရက်ကအတည်ပြုခဲ့တာပါ။ အပိုင်း၄ပိုင်းထဲမှာတော့နိုင်ငံကနေခွဲထွက်ခြင်းနိုင်ငံတော်အာဏာကိုထိပါနှောက်ယှက်ခြင်းပြည်တွင်းအကြမ်းဖက်မှုလှုပ်ဆောင်ခြင်းနဲ့မြို့သားလူကြုံရေးကိုထိပါစေမဲ့ပြပဩဇာခံပူပေါင်းဆောင်ရွက်ခြင်းဆိုတဲ့အချက်တွေပါဝင်ပါတယ်။ပြည်မှုဆိုင်ရာအတိတ်ပဲပွင့်ဆိုချက်တွေနဲ့ပြည်မှုကျူးလွန်သူတွေကိုဘယ်လိုအပြစ်ပေးမလဲဆိုတာကိုတော့အသေးစိတ်ဖော်ပြထားခြင်းမရှိပါဘူး။ဒီဥပဒေကိုပြရမ်းမယ်ဆိုရင်ဟောင်ကောင်ကိုအမေရိကန်တို့ပေးထားတဲ့အထူးအခွင့်အရေးတွေကိုရုပ်သိမ်းမယ်လို့အမေရိကန်နိုင်ငံကပြောထားပါတယ်။ဗြိတိန်နိုင်ငံကတော့ဟောင်ကောင်ရဲ့ပြည်သူ၃သန်းလောက်ကိုဗြိတိန်နိုင်ငံသားခံယူခွင့်ရှိတဲ့နိုင်ငံကူးလက်မှတ်တွေထုတ်ပေးသွားမယ်လို့ပြောပါတယ်။ဗိုလ်ထုတ်ရေးမှာပဲ G7 အုပ်စုနိုင်ငံတွေကပူးတွဲတင်ကြားချက်တည်းရဲ့ထုတ်ပြန်ခဲ့ပြီးဟောင်ကောင်ဆိုင်ရာမြို့သားလူတွေဥပဒေပြဋ္ဌာန်းမဲ့ဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားဖို့တိုက်တွန်းထားပါတယ်။တောက်ကြနေပြည်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာ။အမေရိကန်တရားရုံးချုပ်က Defer Action Plan for Childhood Arrival DACA လို့ခေါ်တဲ့ကလေးဘဝရုံးကအမေရိကန်ကိုမိဘတွေနဲ့အတူစာရွက်စာတမ်းတွေမရှိဘဲရောက်လာတဲ့ကလေးတွေကိုအမေရိကန်မှာနေထိုင်အလုပ်လုပ်ခွင့်ပေးတဲ့အစီအစဉ်ကို Trump အစိုးရကရက်ဆိုင်ခဲ့တာဟာတရားဥပဒေနဲ့မညီဘူးလို့ဆုံးဖြတ်ခဲ့ပါတယ်။ဒါနဲ့ပတ်သက်တဲ့အကျိုးသက်ရောက်မှုတွေကို VOA မြန်မာပိုင်း Editor ဦးကျော်စန္တာကိုကျွန်တော်ငင်းချန်ကဆက်သွယ်မေးမြန်းထားပါတယ်။အင်္ဂလိပ်တပတ်အတွင်း Trump အစိုးရကိုအသာမပေးတဲ့ဆုံးဖြတ်ချက်နှစ်ခုကိုတရားရုံးချုပ်ကချခဲ့တဲ့အတွက်တရားရုံးချုပ်ကသူ့ကိုကြိုက်တဲ့ပုံမရဘူးလို့သမ္မတ Trump က Twitter မှာရေးနေပါတယ်။ဒါကအစီအစဉ်နဲ့အမေရိကန်မှာနေထိုင်အလုပ်လုပ်ခွင့်ရနေတဲ့လူတွေက8သိန်းလောက်ရှိတယ်ဆိုတော့ဒီဟာကိုရက်ဆိုင်တာကိုတရားရုံးချုပ်ကဥပဒေနဲ့မညီဘူးလို့ဆုံးဖြတ်လိုက်တာဟာဒီကလေးတွေအတွက်ဘလို့အကျိုးသက်ရောက်မလဲခင်ဗျာ
။ဒီကလေးတွေကတော့ဘဝလုံခြုံမှုပိုရှိသွားတာပေါ့။ဉာဏ်တော်လို့ဆယ်မှာသူတို့ဟာဒီပါပညာသင်ကြားခွင့်ရမယ်အလုတ်ကိုင်းကိုဒီဝင်လုတ်ကိုင်းဝင်ရမယ်ဆိုတဲ့ဖြင့်အဆင်ပြေတော့မှာဖြစ်ပါရတာဟာတကယ်တော့ဒီကိစ္စကိုသမ္မတအိုဘားမားကခွင့်ပြုခဲ့တာပါဒီကလေးတွေကိုကာကွယ်ဆောင်ရှောက်ပြီးတော့ဒီမှာတည်ဝင်နေထိုင်ခွင့်ပြုဖို့အတွက်အစီအစဉ်ရေးခဲ့တာဖြစ်ပါရဲ့အဲ့ဒါကိုတရားရုံးချုပ်မှာတရားသူကြီး9ဦးရှိတဲ့အနေနဲ့9ဦးကဒါကိုကလေးကိုမပိတ်ပင်ဘူးဆက်လက်နေခွင့်ပြုမယ်ဆိုပြီးတော့ Trump ရဲ့အလိုနဲ့ဆက်ရင်ပြီးတော့ဆုံးဖြတ်ကြတာဖြစ်ပါရဲ့အဲ့ဒီသူကြီးအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တဲ့တရားရုံးချုပ်တရားသူကြီးချုပ်ကိုနှိုက်ကြလည်းပဲဒီကိစ္စမှာဂျွန်ရောဘတ်စ်ကလည်းပဲသဘောတူပြီးတော့ငါများသဘောနဲ့ဒီဆုံးဖြတ်ခဲ့တာဖြစ်ပါတယ
်။အဲ့တော့အင်ကယ်ဒီဟာကနိုင်ငံရေးအရာရောဘလောက်အရေးပါသလဲခင်ဗျာ။နောင်လာမယ့်ရွေးကောက်ပွဲမှာ Trump ကတူနိုင်လို့ရှိရင် Conservative တရားသူကြီးကိုပဲရွေးခန့်မယ်လို့ပြောနေပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးသုံးသပ်ပေးပါဦး
။တကယ်တော့တရားရုံးချုပ်တရားသူကြီးကိုသူရွေးတာ2ယောက်ရှိပြီးချင်ပါတယ်တဲ့။ဒေါ်နယ်ထရမ့်တက်လာပြီးတော့ conservative တွေကိုရွေးတာပါပဲ။ဒါပေမဲ့ပထမအမှုကလည်းပဲအဲ့ဒီလူတွေက conservative ပြင်မဲ့သူက democrat တွေရဲ့လူတိုင်းသူတို့ဆုံးဖြတ်သွားတာဖြစ်ပါတယ်။နိုင်ငံသမားရဲ့နိုင်ငံရေးဆန္ဒကိုမလိုက်ရောဘူးဆိုတာတွေ့ရပါတယ်။ဆိုတော့ဒီအမှုမှလည်းပဲဒီနိုင်ငံရေးအတော်အရေးပါတဲ့အမှုဖြစ်ပါတယ်။တကယ်တော့ American ပြည်ထောင်စုကိုလူဝင်မှုဆိုင်ရာ policy immigration issue ကသမ္မတဒေါ်နယ်ထရမ့်2016ရွေးကောက်ပွဲဝင်ကြတဲ့အသေး signature issue တစ်ခုဖြစ်ပါတယ်။ဒါနဲ့ခွဲလို့မရပါဘူး။ဒီလူဝင်မှုကိစ္စကိုသူတည်ဝင်ဖြစ်အောင်လုပ်မယ်တားဆီးမယ်ဆိုတာလုပ်ခဲ့ပါတယ်။နေဆက်မှာတိုင်းခတ်မဲ့ကိစ္စတွေပါဝင်အခု defer ကိစ္စကိုသူကဒါပြန်မယ်ယူသိမှုဆိုတာလုပ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီညမှာသူအရေးနှိမ်သွားပြီဆိုရပါလိမ့်မယ်။သို့တော်လည်းပဲသူ့ဘက်ကလူတွေကတော့ conservative ဖြစ်တဲ့တရားသူကြီးမှာ Clarence Thomas လို့ပုဂ္ဂိုလ်ရတော့တရားရုံးချုပ်ကဒီကိစ္စမှာဆုံးဖြတ်တာဆုံးဖြတ်ပိုင်ခွင့်မရှိဘဲဆုံးဖြတ်ခြင်းသာဖြစ်တယ်။တကယ်တော့ဒီကိစ္စဟာဥပဒေပြုစုရေးဖြစ်တဲ့ Congress တို့တော်နေတာဆင်တဲ့ကိစ္စဖြစ်တယ်။ဆိုတော့အခုကိစ္စမှာတရားရုံးချုပ်ကဝင်ရောက်ဆုံးဖြတ်လိုက်တာဟာတရားရုံးချုပ်ကိုနိုင်ငံရေးကစားခွင့်တစ်ပွဲဖန်တီးလိုက်ခြင်းဖြစ်တယ်ဆိုပြီးတော့ကန့်ကွက်နေရပါတယ်
။ဟုတ်ကဲ့ပါ။အခုနောက်ဆုံး American အမျိုးသားလုံခြုံရေးအကြံပေးဟောင်း Joe Biden ရဲ့စာအုပ်ကိုထုတ်ဝေခွင့်ပေးဖို့သမ္မတ Trump အစိုးရကကြိုးပမ်းနေပါတယ်။ဘလို့အချက်တွေပါတာကြောင့်လဲအင်ကေ။
ကွင်းညာကျွန်တော်တို့လည်းမဖတ်သေးပါဘူးဒါပေမဲ့မီဒီယာတချို့ကသူတို့ရရှိတဲ့အချက်အလက်ကိုအခြေခံပြီးရေးထားတာတွေ့ရပါတယ်။အရေးကြီးတဲ့ကိစ္စကတော့တခုတည်းခြုံပြီးပြောရင်တော့သမ္မတဒေါ်နယ်ထရမ့်ဟာသူ့မဲအနိုင်ရရှိရေးကိစ္စကိုနိုင်ငံအကျိုးစီးပွားထက်ဦးစားပေးရဲဆိုတဲ့အချက်ပါပဲ။နမူနာအချင်းပြောမယ်ဆိုရင်တရုတ်နိုင်ငံနဲ့သူတို့ထောက်ထားတယ်ကိုကျွန်တော်တွေ့ရတာပေါ့လေမီဒီယာတွေမှာရေးတာ။တရုတ်နိုင်ငံသမ္မတရှီဂျင်ဖင်နဲ့တွေ့ရတဲ့အခါမှာရှီဂျင်ဖင်ကိုအဲ့မြေကောက်ပွဲမှာငါရဲ့လက်သမားတွေထောက်ခံအောင်ခင်ဗျားကအမေရိကန်လက်အထက်ပစ္စည်းတွေများများဝယ်ပေးပါအဲ့ခင်ဗျားရုစီယာကွန်ပစ္စည်းတွေဒီမှာများများရောင်းအောင်တုတ်လုပေးမယ်ဆိုတဲ့သဘောမျိုးပေါ့လေအဲ့လိုသူ့ရဲ့နိုင်ငံရေးမှာရွေးကောက်ပွဲမှာနိုင်ဖို့အတွက်အသေးယူလုပ်ခဲ့တယ်ဆိုတဲ့သဘောမျိုးရေးသားတာကိုတွေ့ရပါတယ်အဲ့ဟိုထောက်ပြကြပါတယ်ဒါပေမဲ့လည်းမေကွန်ထုစရာဂျွန်ဘော်တင်ရဲ့ credibility ဘယ်လောက်ထိကုန်သိကရှိသောထိုးနှက်မှုဖြစ်တယ်လဲဆိုတာသိအရေးကြီးပါတယ်သ ူရဲ့ဒေတာလာတဲ့ကိစ္စတွေကို Republican တွေကတော့လုံးဝဆင်ခြင်တာပေါ့ဗျာသူတို့ဆင်ခြင်ပြီးပြောရဆိုပြီးတော့ Democrat တွေကလက်ခံတယ်ဆိုသူတို့ရဲ့လက်ခံဘူးသူတို့ it's too little too late ဟိုသမထံကို impeachment တရားစွဲဖို့လို့ကျွန်တော်ခင်ဗျဘာကြောင့်မထွက်ဆိုခဲ့ဘူးလဲအခုကျတော့ဘာကြောင့်ရေးလာလဲဆိုရင်ပြောရတော့ John Bolton ဟာသူရဲ့ဒီသမ္မတနဲ့အလုံးဒေါ်နယ်ထရမ့်နဲ့လောလောဆယ်အတွက်ကြောင့်ဘလူးဘင်းရေးတော်လည်းနှစ်ဖက်စလုံးရဲ့ထောက်ခံမှုရသူမရရှိပါဘူး။ဆိုတော့မဲဆန္ဒရှင်ပြည်သူတွေရဲ့စိတ်ဆန္ဒကိုဒီချောင်းချောင်းပြောင်းလဲသွားနိုင်မလားဆိုတာလည်းပဲမိကွန်ထုတ်ကြမိကွန်တို့ထင်ပါတယ်ကိုညာ
။ဟုတ်ကဲ့ပါအင်ကဲ။ဒါကတော့ကျွန်တော်တို့နောင်လာမယ့်ရွေးကောက်ပွဲမှာစောင့်ကြည့်ရမှာပေါ့။အခုလိုသုံးသပ်ပေးခဲ့တဲ့အက်ဒီတာဦးကျော်စန္ဒာကိုကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ပါရဲ့ကိုညာ။
African American တူဖြစ်သူ George Floyd ကိုရဲကဖမ်းချိန်မှာတည်ဆုံသွားခဲ့တာနဲ့အဲ့ဒီနောက်ဆက်တွဲရဲတပ်ဖွဲ့ဝင်တွေရဲ့အင်အားသုံးလောက်ရတဲ့လူမျိုးရေးခွဲခြားမှုတွေပေါ်ဆန္ဒပြကန့်ကွက်တာတွေဟာသတင်းမီဒီယာ၊အမှုပညာလောကနဲ့အားကစားလောကထိပဲ့တင်ရိုက်ခတ်နေပါတယ်။ဒီကြောင့် VOA သတင်းတောက် Maria Madel လို့ပေးပို့ထားတဲ့သတင်းလွှာကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါအမေရိကန်ကနာမည်ကျော်ဖက်ရှင်မဂ္ဂဇင်း Vogue ရဲ့ထိပ်တန်းအယ်ဒီတာ Anna Wintour ဟာမဂ္ဂဇင်းထဲမှာလူမျိုးရေးခွဲခြားမှုရှိတယ်ဆိုတဲ့ဆွတ်ဆွဲမှုတွေထွက်လာပြီးတဲ့နောက်အပြင်းထန်ဝေဖန်ခံရပါတယ်နောက်ပိုင်းမှာတော့ဝင်းတိုးကလူမျိုးရေးနဲ့ရင်ကျေးမှုထုံနှံ့တွေအရထိခိုက်စေတဲ့ဒါမှမဟုတ်ခွဲခြားဆက်ဆံသလိုဖြစ်စေတဲ့ဓာတ်ပုံတွေစောင်းပါတွေမဂ္ဂဇင်းနဲ့ထည့်ခဲ့တဲ့အချိန်မှာသူစီကလူမဲဝင်တန်းတွေရဲ့သဘောထားအမြင်ကိုအလေးမထားမိခဲ့ဘူးဆိုပြီးတောင်းပန်ပါတယ်အန်ဒရီလီယွန်တယ်လီက Vogue မဂ္ဂဇင်းရဲ့အယ်ဒီတာချုပ်ဟောင်းမှာ
She is entitled. I do not think.
သူကရပိုင်권ရှိနေတာကိုဒီတော့သူ့ရဲ့လူမျိုးခွင့်တူးကံအခြေအနေထိခိုက်စေမဲ့ဘလို့ကိစ္စမျိုးကိုမှသူလက်ခံလိုက်မယ်လို့ကျွန်တော်မထင်ဘူးလို့သူကပြောပါတယ်. Bot Magazine မှာနှစ်ပေါင်း30ကျော်အလုပ်လုပ်လာတဲ့ Window ကဝန်ထမ်းတွေကိုပို့တဲ့ email မှာ Bot မှာလူမဲဝန်ထမ်းတယောက်ဖြစ်လာဖို့ဆိုတာကမလွယ်ဘူး။အခုဒီမှာလက်တဆုပ်စာလောက်တော့ရှိတယ်ပေါ့။အဲ့ဒီတော့ကျွန်တော်ကျမတို့ဒီထက်ပိုးပြီးတော့ကောင်းအောင်လုပ်ပါမယ်လုပ်ပါမယ်လို့ပြောနေုံနဲ့မလုံလောက်ဘူးဆိုတာသိတယ်နော်လို့ရေးခဲ့ပြီးတဲ့နောက်အခုလိုဝေဖန်တန်တွေထွက်ပေါ်လာတာပါ။ Daniel Han ကတော့ UCLA College ရဲ့လူမှုရေးသိပ္ပံဌာနမှူးပါ
။ We have for far too long I think.
လုံနေကြအတိုင်းပဲနှစ်ပေါင်းများစွာလှုပ်လာခဲ့ကြတယ်လို့ကျွန်တော်ထင်ပါတယ်ဒီနိုင်ငံကတခြားအသားအရောင်ရှိလူထုဒါမှမဟုတ်ခွဲခြားခံထားရသူတွေနဲ့သက်ဆိုင်တဲ့ကိစ္စတွေကိုမထင်ဟတဲ့ဇလန်းတွေရုပ်ပုံတွေကိုအနည်းနဲ့အများစုသလိုဖော်ပြခဲ့ကြတာပါဒီအပေါ်စိတ်ပြက်လက်ပြက်ဖြစ်ပြီးတို့တော့တကယ်အရေးကြီးတဲ့အချိန်ခါတစ်ခုကိုရောက်နေပြီလို့နားလည်လိုက်ကြတဲ့အသားအရောင်ကွဲသူတွေသာမကတခြားလူတွေပါနိုင်ငံတော်ဆန္ဒပြလာကြတာလို့ကျွန်တော်ထင်ပါတယ်လူတွေအနေနဲ့ကိုယ်တိုင်ထွက်ပြီးအဓိပ္ပာယ်ရှိတဲ့တစ်ခုခုလှုပ်ရင်လှုပ်မမဟုတ်ဘေးထွက်နေဖို့အချိန်ရောက်ပါပြီလို့သူကပြောတာပါတက်တန်း153နှစ်ရှိ American Magazine တစ်ဆောင်ဖြစ်တဲ့ Harper Bazaar ကလည်းပထမဆုံးလူမဲ Editor ချုပ်ကိုမကြခင်ခန့်အပ်တော်မှာပါPepsi Company ကတော့တက်တန်း132နှစ်ရှိပြီဖြစ်တဲ့ Anti Jemima Pancake မှာစမ်းတဲ့အချို့ရေးဘူးတစိမ့်ဟာအသားအရောင်ခွဲခြားမှုကိုအခြေခံထားတာဖြစ်လို့ဆက်မထုတ်တော်ဘူးလို့ကြေညာခဲ့ပါတယ်။ဒါ့အပြင် American Dollar တန်400ကိုလူမဲတွေရဲ့ဘဝမြင့်တရင်နဲ့လူမဲတွေကိုကိုစားပြုပတ်ဝန်းမှုပုံများလာဖို့ငါးနှစ်စီမံကိန်းနဲ့ကူညီပေးသွားမယ်လို့ကြေညာခဲ့ပါတယ
်။ I'm hoping that that look in the mirror will be something that will actually cause people to
လူတွေအနေနဲ့စီးပွားရေးလုံနည်းလုံဟန်နေစီးပွားရှာဖို့ရှာနည်းတွေမှာလူမှုတိုင်းဝိုင်းကိုကြည့်တဲ့အခါကိုယ့်ကိုယ်ကိုမှန်တဲ့မှာပြန်မြင်ရတယ်လို့ကိုချင်းစာတရားနဲ့ကြည့်ကြဖို့မျှော်လင့်ပါတယ်။နောက်ပြီးအမျိုးသမီးတွေနဲ့အသားအရောင်ကွဲသူတွေဟာလည်းအရေးကြီးတဲ့ဆုံးဖြတ်ချက်တွေချမှတ်ရမှာပါဝင်ခွင့်ရလာစေရေးတက်တက်ကြွကြွဆောင်ရွက်ပေးရင်းနဲ့တမိုင်းကြောင်းမှလည်းမှန်တဲ့ဘက်ကရည်တည်ပေးကြစေလိုပါတယ်လို့လူမှုရေးသိပ္ပံဌာနမှူးဒန်နယ်ဟန့်ကပြောသွားတာပါ။အကစားလောကမှာလည်းအမေရိကန်ဘောလုံးအဖွဲ့ချုပ် NFL ကော်မရှင်နာရော်ဂျာဂုတ်ဒဲလ်ကလူမျိုးရေးခွဲခြားမှုတွေပေါ်သူတို့ရဲ့စိုးရိမ်ပူပန်မှုတွေအကြောင်းအကစားသမားတွေပြောတာကိုနားထောင်မပေးခဲ့တာနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတောင်းပန်ခဲ့ပြီးနောက်လာမယ့်10နှစ်အတွင်းဒီကိစ္စအတွက်အသုံးပြုဖို့အမေရိကန်ဒေါ်လာတန်250မှတ်တည်ပေးခဲ့ပါတယ
် We the National Football League condemn racism
ကျွန်တော်တို့ဘောလုံးအဖွဲ့ချုပ်ကလူမျိုးရေးခွဲခြားတာနဲ့လူမဲတွေပေါ်အကွက်ချပြီးဖိနှိပ်တာတွေကိုရှုတ်ချပါတယ်လို့သူကပြောသွားတာပါ။အမေရိကန်ရုပ်သံနဲ့ရုပ်ရှင်လောကမှာလဲ Bundaberg Rules ဖြစ်ရမှန်ဇလန်တွေကတရုတ်ဆောင်၄ယောက်ကိုထုတ်ပလိုက်တာ Bachelor ဇလန်တွေအတွက်ပထမဆုံးအနေနဲ့လူမဲတရုတ်ဆောင်တယောက်ကိုရွေးလိုက်တာနဲ့အတူ Oscar ဆုချီးမြှင့်တဲ့ Academy of Motion Pictures Arts and Sciences အဖွဲ့ကလည်းအော်စကာဆုရွေးချယ်ချီးမြှင့်တာမှာလူမျိုးနဲ့အသားအရောင်ကွဲပြားသူတွေပိုပြီးပါလာစေဖို့ဂရုပြုထားတာကြောင့်လူမျိုးရေးကွဲပြားမှုအပေါ်အရင်ကမရှိဘူးသေးတဲ့ဂရုပြုမှုနဲ့ပိုတိုးတက်လာအောင်လုပ်ဖို့ဂရုသစ်တစ်ခုထွက်ပေါ်လာပြီလို့ဆိုရမှာပါရှင်ကျွန်မခွာညိုပါ
ကမ္ဘာ့ကာယယောဂအကြောင်းအတော်အားပိတ်ပင်ထားတာတွေရှိခဲ့ပေမဲ့အင်ချမ်ပီရောင်းဝယ်ရေးလုပ်ငန်းကတော့ဤပညာကိုအသုံးချနိုင်လို့လုပ်ငန်းတွေရပ်ဆိုင်မသွားဘူးလို့ Diana Michelle ကကယ်လီဖိုးနီးယားကနေသတင်းပေးပို့ထားပါတယ်California San Francisco Bay Area ကအိမ်ပွဲစားတွေကတော့ဤပညာကိုအသုံးချပြီးအရောင်းဝယ်တွေဆက်ဖြစ်အောင်လုပ်ဆောင်နိုင်ခဲ့ကြပါတယ
်We had to change the way we work
မတော်လုပ်တဲ့ပုံစံနဲ့အရောင်းဝယ်လုပ်တဲ့ပုံစံတွေကိုပြောင်းလဲဖြစ်ခဲ့ရပါတယ်လို့ပြောပါတယ်ပုံမှန်ကတော့အိမ်ရောင်းတော့မဆိုရင်အိမ်လိုချင်သူတွေအထက်ဝင်ကြည့်လို့ရအောင်အိမ်ပွဲစားတွေက open house ဆိုပြီးသမိုင်းရက်နဲ့အိမ်တွေကိုပြလို့ရှိပါတယ်တော်တော်စဲ COVID-19 ကြောင့် open house လုပ်ပြီးအိမ်ပြလို့မရပါဘူးဒီတော့အိမ်တွေကို online video ကတစ်ဆင့်ကြည့်နိုင်အောင် Anna Forest လို့အိမ်ပွဲစားတွေကဒီပညာသုံးပြီးအကျိုးဆောင်လုပ်လာခဲ့ပါတယ
် Zoom calls, FaceTime, Instagram live
online video ကနေအိမ်တွေကိုပြဖို့ Zoom နဲ့ပေါ့မလား FaceTime နဲ့ပြမလား Facebook live သုံးမလားမျိုးစုံပါပဲလို့ပြောပါတယ်ကြော်ညာရိုက်တဲ့ Blue Sky Films ကုမ္ပဏီတွေကတော့ Hollywood ရုပ်ရှင်လောကကနည်းပညာကိုအတူယူပြီး drone စီတွေကိုသုံးပြီးဗီဒီယိုဖန်တီးပါတယ်။ပြီးတော့ဉာဏ်ရည်သူနည်းပညာသုံးပြီးအင်ပွဲစားရဲ့အယောင်ကြော်ညာစီးရင်မှာတင်ပေးပါတယ်။
We use a platform that has artificial intelligence and also algorithmic
intelligence.
And it basically does
A/B testing. Area Canvas လို့ခေါ်တဲ့နောက်ကုမ္ပဏီတစ်ခုကတော့ဒီပပလည်း360ဒီဂရီမြင်ရတဲ့ကင်မရာတွေနဲ့အိမ်ကြီးသူတွေတခန်းဝင်တခန်းအတွက် 3D သုံးဖက်ပုံရိပ်တွေနဲ့မြင်ရအောင်ဖန်တီးပေးထားပါတယ်။နောက်ဆုံးပေါ်ဒီထွန်းလိုက်တာတွေအားလုံးအလုပ်ဖြစ်နေတော့ဝယ်သူတွေအိမ်ထဲချစ်တလန်းမှချစရာမလိုပဲအယောင်းဝယ်ဖြစ်နေတယ်လို့လည်းပွဲစားတွေကပြောပါတယ်။
Because of the technology that we've been able to implement
in our business, it allows us to
provide
our actual buyers with the ability to buy our products and services at a lower price.ဒါကစီးပွားရေးရှင်သန်နေစေရေးအတွက်ဤပညာကတစ်ဖက်တစ်လမ်းကအထောက်အကူပြုနေတာလည်းဖြစ်ပါရယ်ခင်ဗျာကျွန်တော်ရဲမထုံပ
ါကမ္ဘာနေရာအနှံ့မှာကယ်ယောဂါကြောင့်ပိတ်မိနေတဲ့မြန်မာနိုင်ငံသားတွေကိုအစိုးရကနေရက်ပြန်နိုင်ဖို့စီစဉ်ဆောင်ရွက်ပေးနေပေမဲ့အတွာလာအကန့်အသတ်တွေနဲ့တခြားအခြေအနေတွေကြောင့်နိုင်ငံသားတချို့နေရက်ပြန်ဖို့အခက်အခဲရှိနေသေးပါအိန္ဒိယမှာနေရက်ပြန်နိုင်ရေးအခက်တွေ့နေတဲ့မြန်မာနိုင်ငံသားတချို့တန်ယုံကိုစီရင်ပေးသွင်းပြီးပြန်နိုင်ဖို့ကြိုးစားနေတယ်နောက်ဆုံးအခြေအနေကိုပြောပြပေးချင်ပါတယ်ကျွန်မကတော့စုစုပါကိုဗစ်ကာယောဂါကြောင့်နိုင်ငံတကာမှာပြပလေချောင်းလိုင်းတွေပိတ်ထားခြင်းနေရက်ပြန်မှုအခက်အခဲရှိနေသူတွေကိုသက်ဆိုင်ရာအစိုးရကကယ်ဆယ်ရေးလင်ရင်နဲ့ပြန်လည်ခေါ်ဆောင်နေရပါ။အိန္ဒိယနိုင်ငံကိုအကြောင်းအမျိုးမျိုးနဲ့ရောက်ရှိနေတဲ့မြန်မာနိုင်ငံသား298ဦးကိုလည်းမေလအတွင်းမှာကယ်ဆယ်ရေးလင်ရင်စီစဉ်ပြီးတော့အထုတ်လိုက်ခွဲတတိယအကြိမ်အထိပို့ဆောင်ခဲ့ပါတယ်။ဒါပေမဲ့မြန်မာတို့ချန်နေသေးဖြစ်လို့အစိုးရကစီစဉ်ပေးတဲ့ကယ်ဆယ်ရေးလင်ရင်နဲ့အမြန်ပြန်နိုင်မှုကိုမျှော်လင့်နေကြတာပါ။
အချိန်ကာလလည်းမှန်းလာတဲ့ပို့သွားတယ်ဝေးကြီးရလေမှန်လာတဲ့ပူပုံသွားရဲ့တော့အခုကတော့မိသားစုတိုင်းမိသားတို့လေးငကယ်လို့ကယ်ဆယ်ရေးလေးလာပြန်မဲ့ပြန်လိုက်တော့မယ်နောက်တဲ့6လတွင်ဝေးကြီးရဆာပြန်ကြိုးစားမယ်တော့ပြန်ကြိုးစားပြီးတော့ပြင်ငိန်သွားပြီဒီကိုဗစ်လည်းကဘာနေပြီးတော့တော့တော်တော်လေးကင်းစင်သွားပြီဒီအဓိကတော့ daily ပေါ့အခုက daily မှာတအားဖြစ်များနေတော့ daily မှာနည်းသွားပြီဆိုရင် daily မှာပြင်ငိန်သွားပြီတော့ယောဂထိန်းနိုင်သွားတဲ့ဟာမျိုးပျောက်သွားတဲ့ဟာမျိုးအဲ့ကြမှာပဲပြန်လာတော့မယ်လို့ချုံးဖြတ်ထားတယ်
ဒါကတော့အိန္ဒိယနိုင်ငံ New Delhi မြို့မှာစေကူတာခံယူဖို့ဖေဖော်ဝါရီလကလေးကရောက်နေတဲ့ကိုကောင်းထက်ကျော်ပြောထားတာပါ။ပြောင်းချင်သူအချင်းချင်းချိတ်ဆက်ပြီးတန်ယုံကိုစီးရင်ပို့ဖို့အတွက်စီစဉ်နေတာဒီကနေ့အထိဆိုအယောက်30လောက်အထိရှိသွားပြီလို့သူကဆိုပါတယ်။ကယ်ဆယ်ရေးလင်ရင်စိုက်ကတဲ့ New Delhi Chennai နဲ့ခရယာအထိသွားဖို့အခက်အခဲရှိတာကြောင့်တန်ယုံကိုပြန်လို့သူစီးရင်ပို့ထားပေမဲ့လည်းအခုချိန်ထိမွန်မိုင်းမှာသာရှိနေသေးတဲ့ကိုအောင်မျိုးထက်ကလည်းသူ့ရဲ့အခက်အခဲကိုအခုလိုပြောလာပါတယ်။
မွန်ပိုင်းကနေလေလင်ရင်က relief flight ကမရှိဘူးတခြားမျိုးကိုသွားစီးရမယ်ဆိုတော့ဒီ agent ကမစီစဉ်ပေးနိုင်ဘူးအဲ့ဒါနဲ့ဆိုတော့ဒီမွန်ပိုင်းမှာတောင်းတင်းနေတာဒီတန်ယုံကအမားကြီးကလည်းတော်တော်ကိုညီပါတယ်အခုနောက်ပိုင်းတော့ဒီ relief flight ကိုပဲပြန်အားကိုဖို့လူလိုက်စုနေတဲ့သဘောပါပဲ
ကယ်ဆယ်ရေးလင်ရင်နဲ့အမြန်ပြန်နိုင်ဖို့စောင့်မျှော်သူတွေရှိနေပေမဲ့လေအိန္ဒိယရောက်မြန်မာတချို့ကိုစတုထအချိန်မြောက်ပြန်လည်ခေါ်ဆောင်နိုင်ရေးကတော့မသေချာသေးပါဘူးအခုဆွန်လာကုန်ပိုင်းအထိစီစဉ်ထားတာမရှိသေးတဲ့အကြောင်းကိုကောင်စစ်ရေးရနဲ့ဥပဒေရေးရဦးစီးဌာနက VOA ကိုပြောပါရယ်
။ Relief flight စီစဉ်မှုဆိုပြီးအရေးတော့ကကန့်သတ်ထားတော့မရှိပါဘူး။ဒါပေမဲ့တန်ယုံမှလာပြီးအခုဒီတောင်းခံရတဲ့စည်ရင်းနေနဲ့ကြည့်ပြီးဒီဘက်မှလည်းပဲလက်ခံဖို့ရအတွက်အကျမကြီး guarantee လုပ်ဖို့အတွက်နေထားပေါ့နော်။လက်ခံနဲ့နေထားပြီးဒီ airline ပြန်သွားနိုင်တဲ့အခြေအနေ airline ဒီ၎င်းပို့ဆက်ဒီ၎င်းစီစဉ်ဆောင်ရွက်ပေးနိုင်တဲ့အခြေအနေကြောင့်မူတည်ပြီးလုပ်ထားတာချင်းဆိုတော့ကျမတို့ခုလက်ရှိတော့ခေါ်ထားခဲ့ပြီးတာရှိရယ်အိန္ဒိယနေပြီးတော့မှဆက်လက်ပြီးတော့ဒီလာကုန်အထိကတော့ရထားတာခီးစင်မရှိနေသေးဘူးဒါပေမဲ့လိုအပ်ချက်အရာဆောင်ရွက်ဖို့ဆိုတာအမျိုးကတော့ဒါကျမတို့တန်ယုံကြီးသက်ဆိုင်ဝန်ကြီးဌာနလေးနဲ့တော့ညှိနှိုင်းဆောင်ရွက်သွားဖို့ကတော့ရှိတာပေါ့နော်လုံးဝမခေါ်ဘူးဆိုပြီးတတ်မှတ်ထားတာမျိုးမဟုတ်ပါဘူးရှင်
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများဆုံးနဲ့ထိတ်ဆုံးမှရှိနေတဲ့ကမ္ဘာနိုင်ငံတွေကတော့အမေရိကန်၊ဘရာဇီး၊ရုရှားနဲ့အိန္ဒိယနိုင်ငံပဲဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတက်ခွဲဆန်းသတ်မှုတွေအရပိုးရိပ်လူနာ3သိန်းကျော်ရှိသွားပြီးသေဆုံးသူကတော့1000ကျော်အထိရှိထားပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်တွင်2012ပြည်ပခတွင်ကစလို့အိုးအိမ်ဆုံးခထွက်ပြေးရသူတွေဟာဒုက္ခသည်စခန်းတွေမှာဆယ်စုနှစ်တခုနီးပါးနေထိုင်နေကြရသလိုအခုဖြစ်နေတဲ့ဆေးရပြည်ပခတွေကြောင့်လည်းဆေးဘေးဒုက္ခတွေတိုးတဆက်တိုးလာနေပါတယ်။စစ်တပ်မျိုးနီးတဝိုက်ကဒုက္ခသည်စခန်းတွေရဲ့ရှင်နေတွေကိုကျွန်တော်တက်နိုင်တော့ရောက်တဲ့ရင်ယူထားပါတယ်။ဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ဒုက္ခသည်တွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေကမ္ဘာစားနပ်ရိက္ခာအဖွဲ့တွေကစာဝတ်နေရေးအတွက်ထောက်ပံ့ပေးတာတွေရှိနေပေမဲ့လည်းဒုက္ခသည်တွေရဲ့စိတ်ထဲမှာမိမိနေရာကိုပြန်ဖို့ကလွယ်ရင်တခြားမျှော်လင့်ချက်ကမရှိသလောက်ပါပဲ။စစ်တပ်မျိုးနဲ့တင်ကတက်ကြပြင်ယူရင်းကြဒုက္ခသည်စခန်းမှာတော့2012ပြည်ပခအတွင်းကထွက်ပြေးတော့ကြတဲ့ရိုဟင်ဂျာဒုက္ခသည်6000ကျော်ချီနေထိုင်ကြပါတယ်။သူတို့တွေဟာအရင်ကစစ်တပ်မျိုးတင်ကစဲယုံစုရက်ကွက်မှာနေထိုင်ကြတာဖြစ်ပြီးတော့လက်ရှိမှာတော့တက်ကြပြင်ဒုက္ခသည်စခန်းတွင်နေထိုင်နေရတာ10ကျော်တော့ပါပြီ။သူတို့ရဲ့တောင်းတဆုံးစင်တာတစ်ခုကတော့ကိုယ့်နေရာကိုပြန်ရှင်ကြတာပါ။အရင်နေခဲ့တဲ့နေရာမှာမတူကွေးပြမှုတွေတွင်ရင်းရင်းနှီးနှီးနေထိုင်တော့လို့တယ်လို့တက်ကြပြင်ဒုက္ခသည်စခန်းတာဝန်ခံကိုရွှေမောင်ကပူရော်ရေကိုပြောပါတယ်။
အဲ့အဓိကတော့ဂျုံပြီးတော့ပြောလို့ရှိရင်ဂျုံပြီးတော့ပြောရမယ်အဓိကစကားတော့အခုပြစ်ပြဟာပြေးသွားပါပြီကဲပြီးတော့ဆလာပြီးတော့ကျွန်တော်တို့ပင်လို့တုတ်တောက်အောင်ပြလို့ကြီးမှာဆိုတော့ကိုအဲ့ဒါရေမေးရှာနဲ့ကျွန်တော်လို့ပါတယ်အဲ့ဒီအဓိကဒီကျွန်တော်တို့တောရှင်တဲ့စိတ်ကကျွန်တော်တို့နေတဲ့နေရာကိုအမြဲဆုံးတောရှင်ရှင်ပါတယ်အဲ့ဒီနေရာမှာပထမရခင်တယ်လို့ကြီးကြီးခင်မွန်းနဲ့ဘာသာဖုံးတုံနဲ့နေပြီးတော့ကိုစီပွားရေးကိုရေမေးရှဲအဲကိုစီပွားကိုလို့တိချာကိုပညာကိုကိုသင်သိရှိတယ်အဲ့ဒီမှာတောပြီးတော့တောကြည့်ရှိကြပေါ့တော်ပြီတော့အဲ့ဒီမူလနေရာမှာပဲကျွန်တော်တို့နေကြည့်ရှိတာပေါ့အဲ့ဒါစိတ်ကအမေးတက်ရှိပြီးသားပေါ့ကျွန်တော်တို့အခုလုံးအဲ့ဒီစကားကကျွန်တော်တရားတဲ့စကားရေမရှက်စကားမဟုတ်ပါဘူးဒီမှာရှိနေတဲ့ပြသူကြီးကိုစားနေတဲ့ကျွန်တော်ဂျုံပြီးတော့ပြောနေတာပါအခုလုံးအဲ့လိုမျိုးစိတ်ကြီးရှိပါတယ
်ကုလတွင်းမူဟောင်းကိုဘီဟန်နန်ဦးဆောင်ခဲ့တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေထဲမှာတော့ NDP တွေကိုသူတို့မူလနေထိုင်ခဲ့တဲ့နေရာတွေကိုပြန်လည်နေရာရှာထောက်ပေးဖို့ဒါမှမဟုတ်လို့တခြားနေရာတွေကိုပြန်လည်ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒရတာပြောင်းရွှေ့ပေးရမယ်လုံခြုံမှုရှိရမယ်ဒါအပြင်ဂုံတိုက်ခံတဲ့အညီရွှေ့ပြောင်းပေးနိုင်ရမယ်ဆိုတဲ့အချက်လေးပါဝင်ပါတယ်ဒါအပြင်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်နိုင်ဖို့ဦးစားပေးဆောင်ရွက်ရမှာဖြစ်ပြီးအဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် NDP တွေပြောင်းရွှေ့လိုတဲ့နေရာတွေကိုပြောင်းရွှေ့နိုင်ဖို့ဆောင်ရွက်ပေးရမယ်လို့လည်းအကြံပြုထားပါတယ်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လည်းကိုပီယာနန်ကော်မရှင်အကြံပြုချက်တွေအတိုင်းဆောင်ရွက်မယ်လို့ကတိပြုထားပါတယ်ဒါပေမဲ့လည်းဒုက္ခသည်တွေနဲ့အခုချိန်ထိနေရမပြန်နိုင်သေးပါဘူးရခိုင်ပြည်နယ်ကဒုက္ခသည်တွေထဲမှာရိုဟင်ဂျာဒုက္ခသည်တမျိုးတည်းမဟုတ်ပဲအခုနောက်ပိုင်းတိုက်ပွဲတွေကြောင့်နေရာဆုံးခါထွက်ပြေးနေရတဲ့ဆေးဘေးဒုက္ခသည်တသိန်းကျော်ဟာလည်းဒုက္ခသည်စခန်းတွေကိုရောက်နေကြရပါတယ်တိုက်ပွဲတွင်ကျွေးရတဲ့မီရှိုဖြက်စီခံလိုက်ရတဲ့ကြောက်တော်မျိုးနဲ့တင်းမတ်ကျွေးရကလူတို့ကတော့စစ်တပ်မျိုးပေါ်မှာရှိတဲ့မေတ္တာပါရမီကြောင့်တိုင်မှာလာရောက်ခလုံးနေကြရပါတယ်လက်ရှိသူတို့နေထိုင်တဲ့ဒုက္ခသည်စခန်းမှာနေရာထိုင်ခင်းတွေမလုံလောက်သလိုစောဝတ်နေရေးအတွက်လည်းခက်ခဲနေတယ်လို့စစ်ဘေးဒုက္ခသည်မတ်မြင့်ဆန်းကြီးကပြောပါတယ
်ကြွားပြင်းမေဆိုတော့ဒီမှာနေရာထိုင်ရတာလေအဆန်ရောမပြေတော့ဘူးတိတ်မပြေတော့ဘူးအမိုးအကာတွေလည်းမလုံခြုံတော့ဘူးအမှစားရေးသားတွေလည်းအဆန်မပြေတော့ဘူးပြီးတော့အဲ့မှာကြွားဖို့ပြင်းနေဆိုတော့လေကြွားမှာအင်ဂျီပါတွေအကုန်လုံးမရှိတော့ဘူးဘယ်မှာနေလို့ဘယ်မှာထိုင်ရမယ်မသိတော့ဘူးဒါဖြစ်လို့အင်ဂျီမရှိသေးဆိုတော့ဟွာစစ်တပ်တွေကဟွာမင်းရှုပြစ်တာလေဟာမင်းရှုပ်ပြစ်တာဆိုတော့အင်ဂျီကအကုန်လုံးမရှိတော့ဘူးအာဘာဆက်လုံးနေစမ်းသပ်ထားရဆိုတော့ဘာဆက်လုံးရမှာမသိတော့ဘူ
းစစ်တပ်မျိုးပြီးမှာ2010လူမျိုးရဲ့အတွင်ပဏိပခတွေတုန်းကအိုးအိမ်ဆုံးခွာထွက်ပြေးတော့ကြတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရှိသလို2018အကုန်ပိုင်းမှာဆူရတန်နဲ့အဖွဲ့တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့ဆေးဘေးဒုက္ခသည်တွေဟာစစ်တပ်မျိုးပါဝင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအများပြားရှိနေပါတယ်ရခိုင်ပြည်နယ်တွင်ဒုက္ခသည်တွေနဲ့လက်ရှိဖြစ်ပေါ်နေတဲ့ပဏိပခအပြင်ရာသီဥတုတန်နဲ့ကပိယောဂါဆူဆူရင်ချက်တွေကြားမှာစောင့်ဝနေရခက်ခဲနေကြပါတယ်။ဒါပေမဲ့ဒုက္ခသည်တွေအလုံးမှာတော့မိမိနေထိုင်ခဲ့တဲ့မူလနေရာကိုပြန်တော်ရှင်ကြတဲ့မျိုးလင်းချက်တွေနဲ့ရှင်တိုင်နေကြပါတယ်။ကျွန်တော်တန်းနိုင်စစ်တွေကနေတရင်ပြပို့ထားတာပါ
။ဒီဗိကန်တန်ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအာပေါ်မပြည့်မှန်ကြီးနိုင်တဲ့အတူပူးတွဲတင်ပြပေးတော့ပါမယ်ခင်ဗျာ Calls for Japan's Kirin to cut ties to Myanmar's military ဂျပန် Kirin ကုမ္ပဏီမြန်မာစစ်တပ်နဲ့ဆက်သွယ်ပြဖို့တောင်းဆိုခံရခြင်းဆိုတဲ့ခေါင်းစဉ်နဲ့ Eurasia Review မှာရေးထားတဲ့ဆောင်းပါးကိုဥစွာတင်ပြခြင်းပါတယ်ဂျပန်နိုင်ငံအခြေစိုက် Kirin ကုမ္ပဏီ Limited ဟာမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်နေတဲ့စစ်တပ်နဲ့ပတ်သက်နေတဲ့မြန်မာစီးပွားရေးဥပိုင် Limited နဲ့ပူးပေါင်းလှုပ်ဆောင်နေတာကိုရပ်ဆိုင်းတင်တယ်လို့ Human Rights Watch လူခွင့်ရေးဆောင်ကြည့်အဖွဲ့နဲ့ဂျပန်စေတနာဝန်ထမ်းနိုင်ငံကအဖွဲ့တို့ကတောင်းဆိုလိုက်တယ်လို့ရေးသားထားပါတယ်။ Kirin Beer ချက်လုပ်ငန်းစီကိုအဲ့ဒီလူခွင့်ရေးအဖွဲ့တွေကမေလ22ရက်နေ့မှာတိုက်တွန်းစာပေးပို့ခဲ့ပြီးဇွန်လ12ရက်နေ့မှာ Kirin ကအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်။ ကရင်ကုမ္ပဏီဟာရိုဟင်ဂျာတွေနဲ့တခြားတိုင်းဒေသလူနည်းစုတွေအပေါ်ရက်ဆက်ကြမ်းကြုတ်မှုတွေပြုလုပ်နေတဲ့မြန်မာစစ်တပ်ရဲ့အိတ်ထောင်တွေကိုပတ်စံတွေတိုက်ရိုက်ထည့်ပေးနေတာဖြစ်တယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှဆန်ရလက်ထောက်ညွှန်ကြားရေးမှူး Phil Robertson ပြောတာကိုကိုးကားဖော်ပြထားပါတယ်။ကရင်ဟာမြန်မာဘီယာနဲ့မန္တလေးဘီယာလုပ်ငန်းတွေမှာအစုရှယ်အများစုကိုပန်ဆိုင်ထားတာပါ။မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်နေတဲ့နိုင်ငံခြားစီးပွားရေးကုမ္ပဏီတခုအနေနဲ့နိုင်ငံတကာစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ပါဝင်ပတ်သက်နိုင်တဲ့အန္တရာယ်ရှိနေတယ်လို့ကုလသမဂ္ဂကြော်တော်နောက်ခံမြန်မာအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာကဆိုထားပါတယ်။ရုပ်ဆော့အဆုံးတမတော်ရဲ့လုပ်ရက်တွေအတွက်ငွေကြေးပံ့ပိုးပေးနေတာဖြစ်တယ်လို့ဆိုပါတယ်။ဒါ့အပြင်ကီရင်ရဲ့လက်အောက်ခံမန္တလေးဘီယာလုပ်ငန်းဟာ2019ခုနှစ်စက်တင်ဘာနဲ့အောက်တိုဘာလအကြားအမေရိကန်ဒေါ်လာ3000လူတန်းခဲ့ပြီးအဲ့ဒီချိန်ဟာတမတော်အနေနဲ့ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားနေတဲ့အချိန်ဖြစ်တယ်လို့ဆိုပါတယ်။ကီရင်စီးပွားရေးလုပ်ငန်းစုရဲ့လူခွင့်ရေးမူဝါဒထဲမှာနိုင်ငံတကာလူခွင့်ရေးတွေကိုလေးစားလိုက်နာမယ်၊ကုလသမဂ္ဂရဲ့စီးပွားရေးနဲ့လူခွင့်ရေးလမ်းညွှန်မူဝါဒတွေကိုလိုက်နာမယ်လို့ဖော်ပြထားတဲ့အတိုင်းအမှန်တကယ်လှုပ်ဆောင်ဖို့လဲဂျပန်စေတနာဝန်ထမ်းနိုင်ငံတကာအဖွဲ့အတွင်းမှချုပ်ကပြောကြောင်းဖော်ပြထားပါတယ်။ဇွန်လ10ရက်နေ့ပြန်ကြားချက်ထဲမှာတော့ကီရင်ဟာမြန်မာနိုင်ငံမှာစီးပွားရေးလှုပ်ဆောင်မှုအပေါ်နိုင်ငံတကာအတန်းဝိုင်းရဲ့စိုးရိမ်မှုတွေကိုဖြေရှင်းလှုပ်ဆောင်မယ်လို့ဆိုကြောင်းရေးသားထားပါတယ်။ဒါ့အပြင်သူတို့ကုမ္ပဏီနဲ့ဖက်ဆက်လုပ်ငန်းကရတဲ့အမြတ်ငွေကိုမြန်မာဥပိုင်ကုမ္ပဏီဘက်ကစီးရဲအတွက်အသုံးပြုတာကိုလက်ခံမှာမဟုတ်ဘူးလို့လည်းဆိုထားပါတယ်။လူခွင့်ရေးအဖွဲ့တွေကတော့ကီရင်ဟာသူတို့ရဲ့လူခွင့်ရေးဆိုင်ရာတာမတ်ချက်တွေအတိုင်းလှိုင်းနာကြောင်းပြသတင်တယ်လို့ပြောနေကြကြောင်းရေးသားထားပါတယ်ခင်ဗျာ။အပြည့်အစုံကိုတော့ www.eurasiareview.com မှာဖတ်ရှုနိုင်ပါတယ်
။ဆက်လက်တင်ပြမှာကတော့ဗိုင်းရပ်စ်ကူးစက်မှုအရှိန်ကျဆင်းလာတဲ့အတွက်တရုတ်ဟာမြန်မာနဲ့စီမံကိန်းတွေပြန်ပြီးစတင်နေကြောင်းကောင်းစဉ်နဲ့အနက်တိုလူသတင်းအေဂျင်စီမှရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။နှစ်နိုင်ငံလုံးမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုကျော်လွှားဖြတ်တန်းခဲ့ပြီးဖြစ်တာကြောင့်တရုတ်မြန်မာနှစ်နိုင်ငံအကျိုးတူစီမံကိန်းတွေကိုပြန်လည်စတင်ဖို့ဆောင်ရွက်နေပြီဖြစ်ကြောင်းတရုတ်နိုင်ငံကတနင်္လာနေ့ကကြေညာခဲ့ပါတယ်။ခီးသွွာလာရေးလွယ်ကူချောမွေ့စေဖို့လုပ်ငန်းဆိုင်ရာထုတ်လုပ်ရေးတွေပြန်လည်စတင်နိုင်ရေးမြန်မြန်ဆန်ဆန်နဲ့အရှိန်အဟုန်မြင့်စတင်ဆောင်ရွက်နေကြောင်းတနင်္လာနေ့ကဘေကျင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လီကျန်ဇောင်းကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဖြစ်နေတဲ့ကာလဧပြီလကမြန်မာနဲ့နယ်စပ်တွေကိုတရုတ်ကပိတ်ပစ်ခဲ့တာပါဂျွန်လ24ရက်နေ့အထိနှစ်လကြာပိတ်ထားဖို့စီစဉ်ထားတယ်လို့လည်းလီကျန်ဇောင်းကဆိုပါတယ်။ရေနံနဲ့တဘာဝတန်ငွေလျှက်စစ်နဲ့အခြေခံအဆောက်အုံစီမံကိန်းတွေအတွက်ဝန်ထမ်းတွေကတော့ခီးစတင်ထွက်ခွာသွားပြီဖြစ်ပြီးအလုပ်ပြန်လည်စတင်နေပြီလို့ဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုပြီးခဲ့တဲ့ဒီဇင်ဘာလကတရုတ်နိုင်ငံဝူဟန်မြို့မှာတွေ့ရှိခဲ့ပြီးအနည်းဆုံးနိုင်ငံပေါင်း188နိုင်ငံကိုပြန့်နှံ့ခဲ့ပြီးကမ္ဘာတဝန်းလူပေါင်း9.96 တန်းကျော်ထိကူးစက်ခဲ့ပါတယ်။အမေရိကန်အခြေစိုက် Johns Hopkins တက္ကသိုလ်ကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရလူပေါင်း 3.8 တန်းကျော်ပြန်လည်ကောင်းမွန်လာတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်။ No yet the gang na feva Nieran lo sha cha ma de What does not you don't do မင်္ဂလာပါရှင်။ဒါမဲ့ဒီနေ့ရည်နဲ့ဇွန်လ27ရက်နေ့ဟာဖခင်များနေ့ဖြစ်ပါတယ်။သားသမီးပေါ်မှာထားတဲ့ဖခင်ရဲ့မြစ်တာတရားကိုအမှတ်တရနဲ့အကုန်ပြုသတ်မှတ်ထားတာပါ။ဒီတော့ VOE သရရှင်နေလဲဖခင်များနေ့မှာကိုယ့်ရဲ့ဖေဖေကိုမြစ်တာတေးလက်ဆောင်ပါခြင်းနဲ့ပြောစင်စရာစကားလေးတွေကိုလေးလိုင်းကတစ်ဆင့်ပြောခြင်းကြရဲဆိုရင်တော့ VOE ကိုစနေနေ့နောက်ဆုံးထားပြီးတော့အစာရေးလိုက်ပါနော်။ကိုရဲ့နာမည်ကိုဖေနာမည်နဲ့နေရက်တို့ကိုထည့်ရေးဖို့မမေ့ပါနဲ့ Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာ Viewy Bamish News ဆိုတာမှာ Send Message ဆိုတဲ့နေရာကနေစာရေးနိုင်သလို Email လိပ်စာ bamish@viewynews.com ကိုလည်းစာရေးပို့နိုင်ပါတယ် Viewy ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရွေးကောက်တင်မြှောက်ထားတဲ့အစိုးရရဲ့လက်အောက်ခံမဟုတ်တဲ့တီးကြလွတ်လပ်တဲ့အခွင့်အတူကံစစ်တပ်စီးပွားရေးလုပ်ငန်းတွေအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကဂူကြီးတင်ဆက်ထားပါရခင်ဗျာ။
စစ်တပ်ကိုတည်ကြလွတ်လပ်တဲ့လက်နက်ကိုင်အဖွဲ့အစည်းဖြစ်ရည်တည်နိုင်အောင်အထောက်အကူပြုတဲ့စီးပွားရေးနယ်ပင်ငါးခုကိုလုံခဲ့တဲ့အောက်လတ်ထုတ်ကုလသမဂ္ဂအကြံအလှယ်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာမှာပေါ်ပြပါတယ်။ဒီထဲမှာမြန်မာစီးပွားရေးဥပိုင် Limited MEHL နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်း MEC ဟာစစ်တပ်ပိုင်ကုမ္ပဏီအဖြစ်ထင်ရှားပါတယ်။ပြောအောက်မှာစီးပွားရေးလုပ်ငန်းပေါင်း 105 ခုရှိတယ်လို့ဖော်ပြပါတယ်။ခရိုနီကုမ္ပဏီတွင်လည်းနီးကပ်စွာဆက်သွယ်ထားပါတယ်။ရခိုင်စစ်စင်ရေးမှာခရိုနီကုမ္ပဏီ 55 ခုကရန်ပုံငွေထောက်ပံ့ပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များဆောင်ရွက်ရေးကော်မတီကိုကမ္ဘောဇာအုပ်စုကဒေါ်လာ 2,000 ကျော်၊ကာကွယ်ရေးဦးစီးချုပ်ကိုဒေါ်လာ 2,000 ခွဲလှူဒန်းခဲ့ပြီးမက်စ်မြန်မာအုပ်စုကတော့ဒေါ်လာ 1,000 ခွဲလှူဒန်းပါတယ်။ 2017
ရွေးကောက်ပွဲအစိုးရဖွဲ့စည်းချိန်မှာကချင်ပြည်နယ်မှာတိုက်ပွဲပြန်လည်ဖြစ်ပွားပြီးကြောက်စိမ့်ဒုပုံမှုနဲ့နေဆက်ကုံသွယ်မှုကိုစစ်တပ်ကချုပ်ကန်လိုက်တာမို့မြောက်ပိုင်းတိုင်းကစစ်ဘူအစင်းစစ်အကျိုးအမြတ်ခံစားရပါတယ်။လက်နက်ကိုင်ပဋိပက္ခဖြစ်ပွားနေတဲ့ကချင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေရှိပါတယ်။စစ်တပ်ပိုင်ကြောက်စိမ့်နဲ့ Nanganyakomuni Lisa Legu Shibi, Tane Pesa Lutare, Nanganyakomuniga, Salegu Shibare, Tane Kayane, Chapi City, Tamarogu Yang Chani, Nangan Kunaku Shibare, Ayema, Nangan Bankomuni Senakune, Ugliga Bankomuni, Naku Pawe Mare, Sibayo Yababa, Tonlo Yare Piscide, Tamarogu Yang Chani, Ugliga by Nanganyakomuni, Kunaku Shijangole, Kula the Maga Mishing up, Popiavare.
ไทยนาลเนกายเนี่ยปูอองบีเตียนซาตาทุบอยู่นี่แหละနိုင်ငံညာကော်မတီတွေလည်းရှိပါတယ်သူကြတာကတော့စစ်တပ်ပိုင်လုပ်ငန်းကြီးနှစ်ခုဖြစ်တဲ့
၃လောင်းတထောင်ဘူးရောင်းရတယ်လို့လန်ဒန်အခြေစိုက်ဂလိုဘယ်ဝစ်နက်အစီရင်ခံစာမှာဖော်ပြပါတယ်။အများသိကြတဲ့စစ်တပ်ပိုင်ကော်မတီကြီးတွေဟာစစ်ဘိုလ်စီးပွားရေးလောကရဲ့ထွက်ပြူစားအကင်းလေးသာဖြစ်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။အငြင်းစားဗိုလ်ချုပ်မှုကြီးဗိုလ်ချုပ်ကြီးဗိုလ်ချုပ်နဲ့ဘုံဦးကြီးတွေပိုင်တဲ့စီးပွားရေးလုပ်ငန်းအများပြားရှိနေပါတယ်။အထူးသဖြင့်ကြောင်မြန့်မောင် ဲ့ထိပ်ပိုင်းကညွှန်ကြားရေးမှူးဆယ်ဦးဟာစစ်ဘော်တွေဖြစ်ကြပါတယ်။အုပ်ချုပ်တဲ့ဘုတ်အဖွဲ့ကိုစစ်ဦးစီးချုပ်ဦးဆောင်တဲ့ထိပ်တန်းအရာရှိ9ယောက်ကကြီးကြပ်ပါတယ်။ MEH ကိုယ်စားလှယ်နဲ့တွေ့ဘူးတဲ့နိုင်ငံသားအရာရန်တူကတော့တီးကြကဘာကလူသားတွေနဲ့တွေ့ရတယ်လို့ပဲလို့မှတ်ချက်ပေးပါတယ်။
ဟုတ်ပါတယ် MEH နဲ့ MEC ဟာစစ်တပ်အတွက်တရားတည်ထောင်တဲ့အဖွဲ့အစည်းတွေပါစစ်တပ်ရဲ့ပုဂ္ဂလိကပိုင်ကွန်မတီတဘောမျိုးဖြစ်နေပြီးခေဝဲစွာလောက်ကိုင်းတဲ့အဖွဲ့တွေဖြစ်ပါတယ်စစ်ကောင်းတောင်ပိုင်းကသာအစီရင်ခံဖို့လိုပါတယ်ရွေးကောက်ပွဲအစိုးရကပြုပြင်ပြောင်းလဲလုပ်လာတဲ့အခါမှာ2019မြန်မာနိုင်ငံကုမ္ပဏီများဥပဒေအရစစ်တပ်ပိုင်ကုမ္ပဏီကြီးတစ်ခုစလုံးရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညှဉ်းချရေးမှုဦးစီးဌာန DICA ကိုနှစ်စဉ်အစီရင်ခံစာတင်ပြဖို့လိုအပ်လာပါတယ်။ဒါပေမဲ့အများပြည်သူသိရှိနိုင်ဖို့အတွက်ထုတ်ပြန်ကြေညာစရာမလိုကြောင်းသိရှိရပါတယ်။စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေမှာအားသည့်လိုက်စားမှုအများဆုံးတွေ့ရတယ်လို့ Michael P ရဲ့ဆောင်းပါးမှာဖော်ပြပါတယ်။ MEH ကစစ်ဘော်တွေဟာစီးပွားရေးလုပ်ချင်တဲ့နိုင်ငံခြားကုမ္ပဏီတွေစီကနေလိုက်ယူလေးရှိတယ်လို့ဆိုပါတယ်။ဗီယက်နမ်ကာကွယ်ရေးဝန်ကြီးဌာနပိုင်ဗီယက်နမ်နဲ့ပူးပေါင်းပြည်တည်ထောင်တဲ့ Mytel Telecom ဟာစစ်တပ်ပိုင်ကုမ္ပဏီဖြစ်ပါလေ။ဒီလိုစစ်တပ်လုပ်ငန်းတွေအပြင်အစိုးရဘတ်ဂျက်အသုံးစရိတ်မှာလည်းစစ်တပ်ရယူတဲ့ဝေစုဟာအများဆုံးဖြစ်နေပါလေ။ဒီအကြောင်းကိုရှေ့အပတ်မှာဆက်လက်တင်ပြပါမယ်ခင်ဗျာ။
ဒီတစ်ပတ်ကျမ်းမာရေးခန္ဓာမှာတော့မိုးချိုးကြောင့်သိဆုံးသူများလာခြင်းအကြောင်းအပိုင်းနှစ်ကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာဒီမိုးချိုးကြောင့်ဒီနှစ်သိဆုံးရသူတွေအထက်ကွင်းပြင်မြချောင်းတွေအပြင်လမ်းပေါ်တဲ့အိမ်တွင်းအိမ်ပြင်ရောက်နေသူတွေလည်းပါတယ်လို့ဘေးရန်ရဲ့ဆရာကျွမ်းကျင်သူတွေကဆိုပါတယ်အခုလိုလမ်းပေါ်အိမ်တွင်းနဲ့အိမ်ပြင်မှာဘလို့မိုးချိုးပြစ်ခံကြရသည်ဘလို့ကာကွယ်နိုင်ပါလဲဒီအကြောင်းအသေးစိတ်စောင့်ကြည့်နေတဲ့ဘေးရန်ရဲ့ဆရာစီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားမှုတော့ဖြူလက်လက်ထုံကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလဲโอเคဘေးရန်ရဲ့စီမံခန့်ခွဲမှုဌာနကညွှန်မှုတော့ဖြူလက်လက်ထုံခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာမိုးချိုးကြောင့်ဒီနှစ်မိုးမှာသေဆုံးမှုများတဲ့အကြောင်းပြီးခဲ့တဲ့တစ်ပတ်ကပြောရမှာအဓိကသေဆုံးရတဲ့ဝန်ဆာရှာဖွေလုပ်ကိုင်သူတွေပေါ့နော်အထူးသဖြင့်တော့လေကွင်းပြည်တွေမှာလိုရတဲ့လေသမားတွေနဲ့နောက်မြချောင်းတွေမှာနဲ့ဆောက်ရည်တွေမှာလိုရသူမျိုးတွေအတွက်ဘလူးကာကွယ်တင်တာကိုပြောခဲ့ပြီးမှဒီတစ်ခေါက်တော့ဆံမရည်နောက်အဖြစ်များတာဖြစ်တဲ့ဒီလမ်းမပေါ်နဲ့အိမ်ကျွန်းနဲ့အိမ်ပြင်မှာဘလူးကာကွယ်တင်တာကိုဆက်ပြောမှာမို့လမ်းမပေါ်မှာဆံမရည်ဒီတထောင်နာမိုးခိုးနောက်စပိန်တွင်းဖြစ်ခဲ့ရတာမျိုးတွေအတွက်ဘလူးစအကြံပေးခြင်းလဲ
အဲ့လိုမိုးခိုးတဲ့သူတွေနောက်တော့ဖြစ်တော့သူသူကိုကိုပေါ့နော်ကျွန်တော်တို့လည်းတဥပမာဒီမိုးရည်ထဲမှာရောက်နေတဲ့အချိန်မှာတော့အရင်လဲမိုးတွေကမိုးချိုးတွေကလည်းပြင်းနေတယ်ဖြစ်စီလည်းနေတယ်မိုးတွေဖြစ်ချုံနေတော့လဲဒါပဲဖြစ်နီးစပ်ရာအဆောက်အဦတွေ့တယ်ဆိုလို့ရှိရင်လည်းဝင်တော့ခိုးမှုမှာပါများတော့ဖြစ်တော့လဲဒီလိုနေရာပဲခိုးဖို့တော့ရှိလာမှာပေါ့နော်ဒါမှလည်းအဲ့ထဲမှာများတန်ထဲတွေနဲ့ညာနီးစပ်နေတလားပေါ့နော်ကိုကကြည့်တင်တယ်ပေါ့နောက်ကစကိန်းတွန်းတဲ့သူတွေဆိုရင်ဒါဖြစ်တန်ထဲနဲ့ထိစပ်နေရဆိုဒီစကိန်းတွန်းလာတယ်စကိန်းစီးလာတယ်ဆိုင်ကယ်စီးလာတယ်ဆိုရင်တော့မှအမြန်ဆုံးပေါ့နော်ကိုစီးနေတာတွေကိုခဏထားပြီးတော့ဒီပစ္စည်းတွေနဲ့နည်းနည်းဝေးတဲ့နေရာမျိုးပေါ့နော်အဲ့လိုလေးမှနေစင်းတယ်ဒီခိုလုံတဲ့ခါမှလည်းအဲ့လိုခုနကလို့ဆိုဟိုဆရက်တီမှာခိုလုံတဲ့သူတွေကမာယုံမှာဝင်ပြီးခိုတယ်ပေါ့နော်ဒီလိုမျိုးလဲမိုးချိုးပြတဲ့ဖြစ်စဉ်လေးတွေရှိပါတယ်ဟိုမခိုမဖြစ်တော့ခိုရမှာဆိုပေမဲ့အဲ့ထဲမှာခုနကပြောသလိုဒီကန်တဲ့ပစ္စည်းတွေပြည့်စစ်စည်းနိုင်တဲ့ပစ္စည်းတွေနဲ့ဝေးတဲ့နေရာအဆောက်အဦရဲ့အလယ်လေးမှတက်နိုင်ပေါ့နော်အဲ့လိုမျိုးလေးတွေမှ
โอเคဆရာမနောက်ထပ်ရောဒီလမ်းမပေါ်မှာအတွက
်တချို့ဆိုလို့ရှိရင်ဒါနဲ့ဆက်ဆက်ပြီးပြောမယ်ဆိုရင်ပေါ့နော်ဒီကိုလမ်းသွားလမ်းလာဖြစ်နေတဲ့အချိန်ဆိုရင်တော့မှဓာတ်တိုင်လေးအနားလိုပေါ့နော်ဒီတုဆူးချိုးတွေအနားပေါ့နော်တုဆူးချိုးတချို့ဆိုရင်ချန်စီကိုတုဆူးချိုးနဲ့ကာတာမျိုးရှိနေအဲ့လိုမျိုးတွေအနားတွေဆိုရင်တော့မှမနေတဲ့ဘူးပေါ့
ဟုတ်ကဲ့ဆရာမကြီးနောက်တစ်ခုကဒီနေ့ထဲမှာထူးထူးခြားခြားဖြစ်လာတဲ့ဒီအိမ်ထဲမှာပဲဖုန်းသွင်းအင်တာနက်သွင်းဖြစ်ရတဲ့သူတွေအတွက်တော့ဘယ်လိုကြံပေးကြလဲ
လည်းပါလေဖြစ်တတ်တူပစ္စည်းဖြစ်ဖြစ်နဲ့တန်ခါနဲ့ဆက်ဆက်တယ်ညောင်ဆက်စီးပေါ့နော်ဆက်စီးနဲ့ဆက်ဆက်တဲ့အခါကျတော့အချို့ကလည်းဖုံးတုံးလို့ဖြစ်တာမဟုတ်ဘူး။ဘာညာလဲကျမတို့ဒီအခုတလောလေးမှာတော့ကြားရတာရှိပါတယ်။ဒါတော့ပညာရပိုင်းဆိုင်ရာနည်းပညာပိုင်းဆိုင်ရာတွေပေါ့နော်။ဒါပေမဲ့တကယ်နေပြင်လက်တွေ့မှာကြတော့လည်းအဲ့လိုအင်တာနက်သုံးနေတဲ့အချိန်မှာမူချိုးဖြစ်လို့ဟိုတည်ဆုံနေသူတန်ရတဲ့သူဖုံးပြောနေတဲ့အချိန်မှာပေါ့နော်။အဲ့လိုမျိုးဖြစ်စဉ်တွေရှိပါတယ်။ဒီမိုးရွာနေတဲ့အချိန်မှာဖုံးလေးကင်ပြီးတော့အဆောင်ရဲ့အပြင်ကိုထွက်ပြီးတော့ပုံပြောလို့မိုးချိုးဖြစ်ပြီးတိတ်ဆုံးသွားတဲ့ဖြစ်စဉ်တွေလည်းတစ်ခါလဲရှိခဲ့တာပါ။အိမ်ထဲမှာပဲအင်တာနက်သုံးနေတဲ့အချိန်မှာလည်းပြည့်တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါသေးတယ်။အဲ့တော့ဘာပဲဖြစ်ဖြစ်တော့ကိုယ့်ရဲ့အသက်အနေရဲ့အတွက်ဆိုရင်တော့ဒီအရင်ကအတွေ့အကြုံရှိခဲ့မယ်ဖြစ်စဉ်ရှိခဲ့မယ်ဆိုတော့လိုက်နာတင်ပါတယ်။ဒါဆိုတော့မိုးအရင်ထစ်ချုံနေမယ်မိုးချိုးကိုဖြစ်စီးတွေလက်နေမယ်ဆိုလို့ရှိရင်အိမ်ထဲမှာပဲဖြစ်ဖြစ်အိမ်ပြင်မှာပဲဖြစ်ဖြစ်ပေါ့နော်။ပုံညိုတော့မတုံးတင်ပါဘူး။တတ်နိုင်လို့ရှိရင်တော့ဆက်တောင်းမှာပေါ့နော်။ပုံပါဝါတောင်းမှာပိတ်ထားတင်တယ
်။ဟုတ်ကဲ့ဆင်ပိုင်းနောက်တစ်ခုကဒီနေ့ထဲမှာပဲထပ်ဖြစ်လာတဲ့သဘောပေါ့နော်။ဒီတစက်မိတ်မှာရေခံတဲ့သူရေချိုးရတယ်လည်းရှိရတယ်မဆင်ပါသတို့အတွက်ရော။
အဲ့လိုမျိုးတစက်မိတ်အောက်မှာပေါ့နော်ရေချိုးလို့မိုးချိုးတိတိဖြစ်စင်တဲ့ဟိုအရင်ကရှိခဲ့ပြီးလေ။ဆုံးခဲ့တဲ့၄-၅ချက်နဲ့ပေါ့နော်။နောက်အခုဒီတလုံးမှာကျတော့ဒီတစ်စိတ်မှာမိုးရခံတဲ့အချိန်မှာဒီမိုးချိုးဖြစ်တဲ့ဖြစ်စဉ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်လည်းဒီရေနဲ့လည်းဆက်ဆက်မယ်နောက်ပြီးတော့ဒီနေရာတဝိုက်မှာဒီမိုးချိုးပြင်းတဲ့ဖြစ်စဉ်ရှိနေလို့ပေါ့ဟိုမိုးရွာမိုးချိန်တဲ့အချိန်ဖြစ်ပြီးလက်တဲ့အချိန်ကတော့တတ်နိုင်လို့ရှိရင်ဒီနဲ့ထူးထူးပြီးလေးတန်တဲ့ပစ္စည်းတွေဥပဒေကံစေးနေတာများချပေါ့အဲ့လိုမျိုးလေးတော့ရှောင်တဲ့
ဟုတ်ကဲ့ဆင်ပါတယ်နောက်ထပ်ရောဒီအိမ်ထဲမှာရှိတဲ့သူတွေအတွက
်နောက်ပိုင်းတော့အိမ်ထဲမှာဒီတိုင်းနေနေတယ်လေအဲ့လိုမျိုးဖြစ်တဲ့ဖြစ်စဉ်တွေတော့ရှိပါတယ်အိမ်ထဲမှာကိုကနေပြီဆိုရင်လည်းတက်နိုင်ရင်တော့ဒီကရင်ပေါက်တွေနာတကားပေါက်တွေနာမနေနဲ့ပေါ့နောက်ကကျတော့ကရင်ပေါက်တွေကမှန်နေပါလေဖြစ်နေတယ်ဆိုရင်တော့မှလိုက်ကတတာမျိုးဟိုဆက်ကူကတာမျိုးပေါ့နော်အဲ့လိုမျိုးတွေလည်းထောက်ထားစေမှာဟိုအဆောက်အဦရဲ့တက်နိုင်ရင်တော့အလှယ်မှနေတဲ့ပေါ့အပေါက်တွေနဲ့နှံ့ရည်နေန
နဲ့ဝေးတဲ့နေရာမျိုးပေါ့နော်အဲ့လိုမျိုးဒီမှာနေတင်တယ်နောက်ခါကျတော့အိမ်ထဲမှာရှိနေတယ်ဆိုရင်တော့မှရေဒီယိုနားထောင်တာတွေ TV ကြည့်တာတွေမလုပ်တင်ပါဘူးကွန်ပျူတာရိုက်နေမယ်ဒါလေးတွေကိုခဏခါတင်တယ်နောက်ဆက်ဖြစ်ပေါ့နော်မိဘတိုက်နေတာမျိုးတို့သမင်းဟင်းကိုချက်နေတာမျိုးတို့ဒါတွေမလုပ်ခဲနဲ့တတ်နိုင်မယ်ဆိုရင်ခလုတ်တွေပိတ်ပလတ်တွေတောင်မှရှုပ်ထားတင်တယ်ပေါ့နောက်အဲ့ဒီကပြောတဲ့ရှိသုံးဆွဲတာပေါ့ရှိချိုးတာတွေရှိသုံးနေတာတွေမလုပ်တင်ဘူးနောက်အိမ်ထဲမှာဆိုလို့ရှိရင်လည်းဒီတန်နဲ့ဆက်ဆက်တဲ့ပစ္စည်းတွေရှိနေတန်တဲ့ပစ္စည်းတွေဒါလေးတွေကိုမကန်ထားတင်
ဟုတ်ကဲ့ဆရာမနောက်တစ်ခုတော့ဒီအိမ်ပြင်မှာဆိုရင်ရောခုနကပြောခဲ့ပြီးသားပေါ့နော်ဟိုစိုက်ကယ်တို့စပိန်တို့ကလွဲပြီးတော့တခြားအခြေအနေတွေမှာ
တခြားအခြေအနေမှာဆိုရင်လည်းဟိုဖြစ်နိုင်မှာကတော့ဟိုလမ်းလျှောက်နေတာမျိုးလည်းဖြစ်နိုင်တယ်ဟိုကလမ်းလျှောက်နေမယ်ဆိုတော့ခုနကကျွန်မကြံကြည့်ခဲ့တဲ့အတိုင်းပေါ့နော်ညတော့ချင်းပြင်းတဲ့နေရာတွေထပ်တိုင်နေတဲ့ဝေးတဲ့နေရာဖုန်းတာဝါတိုင်နေတဲ့ဝေးတဲ့နေရာတွေမှာမနေနဲ့ခက်ဝေးဝေးနေပေါ့နော်နောက်တည့်တည့်အမြင်ကြီးတွေအဲ့လိုနေရာတွေကိုမနေတင်ဘူးလမ်းလျှောက်တော့ကရှည်တူးလို့ရှင်ရှည်နဲ့ချိန်ဆမှုမရှိအောင်ပေါ့နော်ရှည်နဲ့ဝေးတဲ့ကျန်းကျောင်းမျိုးကသွားတင်တယ်နောက်ဆက်ဆွေမျိုးကြိုးတွေပေါ့နော်ဆက်ဆွေတတ်တိုင်းလေးဒါလေးကိုရှောင်တင်တယ်နောက်ခါကျကျွန်တော်တို့မိမိအားဆိုရပြောကြပါတယ်ထီးဆောင်လာတယ်ထီးဆိုတာကလည်းပန်နဲ့ပဲပေါ့နော်ထီးဆောင်လာလို့ရှိရင်တော့မှမိမိအားဆိုရင်မြကြီးတွေကလည်းပြောပြပူလာရှိတယ်လေထီးဆောင်လာရင်ကိုယ့်ရဲ့လက်လေးကျင်းလာမယ်ဆိုအမိုးချိုးဖြစ်တော့မှထီးကိုအမြန်ဆုံးလွှင့်ပြရပေါ့နော်အမြန်ဆုံးလွှင့်ပြပြီးတော့ကိုယ့်ရဲ့ခန္ဓာကိုယ်ဟိုအသေးဆုံးဖြစ်အောင်ဘာပဲဖြစ်ဒူးတုတ်ထိုင်ချဒီလိုလေးဝတ်ပြီးတော့ပေါ့နော်အဓိကတော့ခန္ဓာကိုယ်မိုးချိုးပြတ်မှတ်ရဲ့အသေးဆုံးဖြစ်အောင်နေရမှာပေါ့နော်ဟိုဝမ်းလာကြီးမှောက်ပြီးတော့အဲ့လိုကြီးရှောင်ကြတာမျိုးမဟုတ်ဘူးပေါ့နောက်တစ်ခုကကြတော့လေကားမောင်းနေတဲ့အချိန်ဆိုလို့ရှိရင်မိုးလည်းအရင်ရွာနေမယ်ဖျက်စီးပြီးမိုးထစ်ချုံနေဖြစ်နေမယ်ဆိုလို့ရှိရင်တော့ကားကိုလည်းတက်နိုင်တော့ရက်လိုက်တယ်ပေါ့နော်ရက်တဲ့အခါမှာလည်းအခုကလို့တစ်တင်အောက်တွေတက်တိုင်အောက်တွေအဲ့လိုမျိုးတော့မရက်တင်ပေါ့ဟိုဖျက်စင်းနဲ့ဖျက်ကျိုးတွေနဲ့ဝေးတဲ့နေရာမျိုးမြင်မာတဲ့တစ်တင်ကြီးတွေပေါ့နော်အဲ့လိုမျိုးတွေတော့ရှောင်ချားတင်တယ်ရက်ထားတဲ့နောက်မှာအချက်ပြမီလေးခွင့်ထားတင်တယ်ကားထဲမှာလည်းကိုကတန်နဲ့ဆက်ဆက်တဲ့ဟာတွေကိုလိုက်မကင်မနဲ့ဒီလိုလေးပဲပေါ့နော်နေရမယ်နောက်ရှိသေးပါသေးဆက်ရမယ့်အခါမျိုးပေါ့နော်ဒီမိုးရွာနေမဖြတ်သေးဘဲနဲ့ခဏဆောင်တင်တယ်ပေါ့
ဟုတ်ကဲ့ဆရာမအဲ့တော့ဒီနှစ်ထဲမှာဒီထူးထူးဖြင့်မိုးဥကြကာလမှာပေါ့နော်အခုလိုမိုးကြိုးကြောင့်ဒီဆုံးရသူများလာတာလည်းပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောပါရှင်းမယ်ကျွန်
တော်တို့ဒီဖြစ်စဉ်တွေကိုကြည့်ရတာပေါ့နော်မိုးကြိုးကြစ်တာကလည်းနောက်တော့ဖြင့်နေရင်း7နှစ်ရနေညနေ6နှစ်အတွင်းအဲ့လောက်ကြာကာလလေးဒီမှာဖြစ်နေတာညတော့အများဆုံးတွေ့ရတယ်အဲ့တော့ဒီမိုးရွာမယ်မိုးထစ်ချုံမယ်လျှက်စီးလက်မယ်ဒီလိုအချိန်တွေမှာဖြစ်ပြီးဆိုလို့ရှိရင်တော့အတက်နိုင်ဆုံးကိုကုတ်ကိုကာကွယ်ပါပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တည်လွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့အသားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတက်မတော်လို့နဲ့နှစ်ဖက်ဆွေးနွေးပွဲတွေကိုပြန်လည်စတင်လိုလားကြောင်းမြောက်ပိုင်းမဟာမိတ်အဖွဲ့တွေကပြောပါတယ်ရခိုင်ပြည်နယ်အမ်းမြို့နယ်ဓာလက်ကျေးရွာအုပ်စုကဒေသခံတွေစာနယ်ရိပ်ကအခက်ခဲကြောင်းမြို့ပေါ်မှာခိုးလုံနေကြရတယ်ဆိုတာနဲ့ရှမ်းပြည်နယ်အတွင်းအရက်သားတွေလူခွင့်ရေးချိုးဖောက်ခံနေရတဲ့အကြောင်းတွေကိုကြားသားရမှာပါရှင
်ကျမကနန်းဟောင်ပါရှင်တည်နှွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါပနမအပြည့်ရဲ့လက်မှတ် bilateral ရေးထိုးနိုင်ရေးအတွက်အစိုးရတက်မတော်နဲ့နှစ်ဖက်ဆွေးနွေးပွဲတွေကိုပြန်လည်စတင်ဖို့လိုလားတယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့ကပြောပါတယ်မြောက်ပိုင်းမဟာမိတ်လေးဖွဲ့ထဲကတစ်ဖွဲ့ဖြစ်တဲ့တအန်းပလောင်တပ်ဖွဲ့ TNLA ကတည်နှွေပြန်ကြားရေးတာဝန်ခံပုံမူမိုင်းအိုက်ကျော်ကအဓိကတိတိုက်ပွဲဖြစ်နေတဲ့ဆိုတာကတွေ့ဆုံဆွေးနွေးပွဲမရှိလို့တွေ့ဆုံဆွေးနွေးပွဲရှိတော့လဲရက်လက်ကမတိုးတက်လို့ဒီလိုမျိုးတိုက်ပွဲတွေမဖြစ်အောင်မကြာခဏတွေ့ဆုံဆွေးနွေးဖို့လိုတယ်လို့ပြောပါတယ်တွေ့ဆုံဆွေးနွေးပွဲစတင်ရန်အတွက်နိုင်ငံတော်သမ္မတရုံးကငြိမ်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ PCG ကိုအခုလအစောပိုင်းကဆက်တွယ်ပြောဆိုထားကြောင်းတွေ့ဆုံဆွေးနွေးဖို့လဲအပြန်အလှန်ညှိနှိုင်းနေဆဲဖြစ်ကြောင်း PCG ကပြောပါတယ်
ဒီခိုင်ပြည်နယ်အမ်းမြို့နယ်မှာအစိုးရစစ်တပ်ကရိတ်ခါတပ်ယူခွေတွေပိတ်ပင်ထားတဲ့အတွက်ဒလက်ကြီးရွာအုပ်စုကဒေသခံတရားကျော်ဟာစန္ဒရိတ်ကခဲခဲ့ကြောင်းမြို့ပေါ်မှာလာရောက်ခုံလုံနေကြရပါတယ်အခုလူထက်ပြေးတင်းချောင်လာကြတဲ့သူတွေကတော့ဒလက်အုပ်စုမင်္ဂလာဆောင်ကြေးရွာသားတွေဖြစ်ကြပြီးမြတ်သိန်းတန်ဖုံးတော်ကြီးကျောင်းမှာအလူရှင်တွေရဲ့ကူညီနဲ့ယာယီဆက်လျှောက်ထားတယ်လို့အမ်းမြို့ခံတွေကပြောပါတယ်ဒလက်ချောင်းမှာတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်ကစူးကိုင်းမှာခြေဆိုင်ထားတဲ့ဆိုရသက်ကဒလက်ချောင်းကိုသွားတဲ့ကုန်းလမ်းရေလမ်းတွေကိုပိတ်ဆို့ထားတယ်လို့စံနဲ့တခြားရိတ်ခါတပ်ယူခွေကိုလည်းလွန်ခဲ့တဲ့3လလောက်ကတည်းကပိတ်ပင်ထားတာဖြစ်ပါတယ်
။ပ ဖန်စီယမီမွေးရဲစေဝါရောင်းဝယ်သူနဲ့ပတ်သက်မှုရှိတယ်ဆိုပြီးဒီခေပီတည်ရင်မှုတအူးကိုစစ်ဆေးနိုင်ဖို့အတွက်ဆေးလုပ်ပေးဖို့ကရင်ပြည်နယ်နယ်လုံးဝန်ကြီးကဒီခေပီထံအကြောင်းကြားစာပေးဖို့ပါတယ်ဒီခေတဲ့မေလ၂၄ရက်နေ့တုန်းကလွယ်လင်းတောင်ကြီးကာလာမှာအိုက်စ်ထောင်600ဆန်5ကီလိုနဲ့အတူတယ်ဆောင်လာသူတအူးကိုဖန်စီယမီပြီးစစ်ဆေးချက်အရာဒီခေပီကတတ်မှုအဆင့်ရှိသူတအူးနဲ့ပတ
ဒီနေ့နယ်လုံးဝန်ကြီးမြို့မင်းနောင်ကဇွန်လ10ရက်နေ့ရွှေနဲ့ဒီကေဘီဆက်ဆံရေးရုံးမှာစာပို့အကြောင်းကြားထားတာဖြစ်ပါတယ်ဒီကေဘီရဲ့ဘက်ကဆက်လက်လှုပ်ဆောင်မဲ့အခြေအနေနဲ့ပတ်သက်ပြီးဒီကေဘီရဲ့တူးစစ်ဦးစီးချုပ်ကိုမေးမြန်းရမှာဌာနချုပ်ထံအဆိုပါအကြောင်းကြားစာမရှိသေးကြောင်းလာပြန်လည်ဖြေကြားခဲ့ပါတယ်ရခိုင်မြောက်ပိုင်းကမြောက်ဦးမြို့နယ်တင်ညိုစစ်ဆောင်စခန်းကိုပြ ဒီနေ့ရုပ်စိတ်ဆောင်စခန်းကိုပြီးခဲ့တဲ့ဇွန်လဆက်လျင်းနေ့ကနေရတာစစ်ဆေးခဲ့တာဖြစ်ပြီးအိမ်တော်စုစီးရင်တွင်နဲ့အေအေဖွဲ့နဲ့ဆက်ဆက်မှုရှိမရှိစစ်ဆေးခဲ့တာဖြစ်တယ်လို့တင်ယူစိတ်ဆောင်စခန်တာဝန်ခံဦးဝေလာအောင်ကပြောပါတယ်။လက်ရှိတင်ယူစခန်မှာလူကြီး၃000ကျော်နေထိုင်တာဖြစ်ပြီးတမရော်ကလာဆက်တဲ့အချိန်မှာကျောင်းလာပြီးထပ်ပြေးသွားသူတွေနဲ့နေရပြန်သူတွေရှိနေတာက
ရှင်မြန်မာစစ်တပ်နဲ့အပြစ်ရ RCSSSA တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဇွန်လ၁၂ရက်နေ့တုန်းကတပ်မတော်ချင်းမြန်တိုင်းအမှတုံးနေချောင်းနဲ့ RCSSSA တပ်တို့တိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲကြောင့်စစ်လက်နက်ပစ္စည်းတွေသိမ်းစီရမိတယ်လို့ RCSS ကထုတ်ပြန်ထားပေမဲ့နှစ်ဖက်တေကြေးဒဏ်ရာရရှိမှုကတော့ဖော်ပြထားခြင်းမရှိပါဘူး။
ဒေတာတွင်တက်မှုတွေကတော့အစိုးရတပ်ဖက်ကနှစ်ဦးတည်ဆုံးပြီးနှစ်ဦးတန်ရာရရှိတယ်လို့ပြောပါတယ်။လာမယ့်၂၀၂၀ရွေးကောက်ပွဲမှာဆက်လက်ပါဝင်ရှင်ပြန်သွားဖို့တိုက်တွန်းမှုတွေရှိနေပေမဲ့အသက်အရွယ်ရဝင်ရောက်ရှင်ပြန်ရွေးခံမှာမဟုတ်တော့ဘူးလို့မွန်ပြည်နယ်လှုပ်တော်ဥက္ကဋ္ဌတော်တင်ဤကပြောပါတယ်။
တော်တင်ဤဟာအမျိုးသားတိမိုကရေစီဖွဲ့ချုပ်အန်အာဒီပါတီမွန်ပြည်နယ်ဒုတိယဥစ္စာဖြစ်ပြီးတော့1960ရာကိုးဆယ်အထွေထွေရွေးကောက်ပွဲမှာလည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြင့်ရွေးချယ်ခံရတဲ့ဝါရင့်နိုင်ငံရေးသမားတဦးဖြစ်ပါတယ်။အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ရှမ်းပြည်နယ်အတွင်းအရက်သားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရခြင်းနဲ့
တမရကနေလူခွေရေချိုးဖောက်ခဲ့တာနဲ့ပတ်သက်လို့ရှမ်းလူမှုအဖွဲ့အစည်းတွေကနေသဘောထားထုတ်ပြန်ခဲ့ပါတယ်။အမည်ရဲ့စူးစီးချက်ကိုတော့နိုင်ငံအင်္ဂါနေတင်ဆက်ပေးပါမယ်ရှင်။ရခိုင်ပြည်နယ်အတွင်းမှာတမကတခြားတိုင်းသားဒေသတွေမှာလည်းတမရကနေလူခွေရေချိုးဖောက်မှုတွေလှုပ်ဆောင်ခဲ့တယ်လို့ရှမ်းလူမှုအဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။ခိုင်မြမာနယ်ဇက်ကရှမ်းစစ်ဘေးဒုက္ခသည်များက
ရင်ညာနဲ့မတူဘူးရင်ညာတပ်ကြိုင်နဲ့တစ်ချိန်နဲ့မှလို့ဖြစ်သွားတဲ့ကိစ္စဖြစ်တော့ကဘာတဲ့အာယုဒါဆိုင်တဲ့အခုရိုင်ညာနဲ့ရခိုင်နေမှာပမာတမတော်နဲ့လောက်တာခုဒီရှမ်းနေကချင်းနေစီရင်နေမှုနေရှိပါတယ်အဲဒီလိုရရှိခဲ့တယ်ပေါ့နော်ပြီးခဲ့တဲ့23နှစ်ကလေးကရှမ်းမြင်းနယ်တောင်ပိုင်းလွယ်လင်ခရိုင်ကိုဟင်းမြို့နယ်စိုင်းခေါင်ကျေးရွာနဲ့တပ်ဖွဲ့ဟူကျေးရွာကဒေသခံ56 ဆိုလိုက်ပြုံလိုက်အသပြခါရမှုအောင်းမွေဖွယ်နေ့ရက်ကောင်းစဉ်နဲ့ပူးတဲ့သဘောထားထုတ်ပြန်ချက်တစ်ဆောင်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာ1969ရဲ့69ခုနှစ်ဇွန်လ16ရက်နေ့ကရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ကိုဟင်းမြို့နယ်မှာအညိုဓမီတွေကလေးတွေပါဝင်ခြေလက်ရွာတွေရွာသား58ဦးကို
စေဆိုးရတမတော်ကတပ်ပြခဲ့တယ်လို့ဆိုဆွဲထားပါတယ်ရှမ်းပြည်ရင်းရုံးရေးကော်မတီ CSSU အသွင်မှုချုပ်ဆိုင်းလာကလည်းရှမ်းပြည်နယ်မှာလူခွေရေးဆုံးရှုံးနေတယ်လို့ဆိုပါတယ်ရှမ်းပြည်နယ်မှာ69ခုဆက်ခွန်69အဲ့ဒီနေ့တည်းမှာအစိုးရဆုံးအနေထားမျိုးရောက်ခဲ့တာပေါ့နော်စတင်လာတာတော့1956ကျင်တရုတ်ပြည်ကျူးကျော်လာအကြောင်းပြုပြီးတော့မှရှမ်းပြည်မှာတလူမျိုးမတရားမှုတွေကစက်တိုက်ဆိုလို့ဖြစ်လ ည်းပလဝမျိုးနဲ့တဝိုက်ပေါ့နော်အဲ့လိုမျိုးလူပင်းရေးဆုံးရှုံးကလူမှုတရားမျှတမှုတွေတောက်ဆုံးနေတာ20ချီပြီးတော့ဖြစ်လာပါလိမ့်မယ်
ကိုဟိမ်းမြို့နယ်တွင်အရသာပြည်သူ96ဦးသတ်ပြခံရတဲ့နေ့ကိုရှမ်းမြို့တာလူခွေးရည်နေ့ဖြစ်တမတ်ကြောင်ဇွန်လ16ရက်နေ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကထုတ်ပြန်ထားပါတယ်
ဒီကြောင့်ကိုတော့ကိုသားနိုင်ငံနေတင်ဆက်ပေးပါမယ်ရှင်။ရခိုင်ပြည်နယ်ကြောက်တော်မြို့မှာပြည်ကြက်စွန်လာစတုံးရက်နေ့ကရေးရာရှိတယောက်ဓာတ်ထုတ်ခံရပြီးတေဆုံးသွားခဲ့ပါတယ်။တေဆုံးသွားသူရေးရာရှိဟာပေါဝါကြီးရွာကနေကြောက်တော်မြို့မှာရေးစခန်းမှာတွေ့ဖက်တာဝန်ထမ်းဆောင်နေသူဖြစ်ပြီးသူ့ကိုမျက်နှာဖုံးဆွဲထားတဲ့ဆံငယ်စည်းတမန်နှစ်ယောက်ကဓာတ်နဲ့ထိုးသွားတာဖြစ်တယ်လို့ဒ
့ဒီကားလေးပါဒီကားလူလိုက်ကိုတော့တော်တော်တော်တော်ဖြစ်ခဲ့မြို့ပေါ်မှာလည်းပဲဒီကားအဆက်ဆက်ဆက်သွားတဲ့လူတွေလည်းတော်တော်ရှိခဲ့ဟုတ်ကဲ့အဲ့တော့ဒီနေမျိုးတွေကတော့တော်တော်ဒီပြည်သူတွေကားလေးမှာဘယ်လိုရှိမှာဘယ်လိုအနေထားမျိုးတွေနဲ့ဘယ်လိုပြဿနာတွေဖြစ်လာမလဲဒီကားဆိုးရတားရမလဲဆိုတာကတော့တော်တော်ဒါအစ်မနဲ့ရက်ဖိတ်ဖိတ်နဲ့တော်တော်ကြီးလိုက်တာကားနေရတဲ့ဆန်လို့ပေါ့
ပြည်ထောင်စု2019ခုနှစ်စတင်မှာလာကလည်းကြောက်တော်မျိုးမရေစခန်းကတက်ကြကြီးတူနေအနီးမှာဓာတ်ထုတ်ခံရပြီးသေဆုံးသွားတယ်လို့ဩဂုတ်လမှာလည်းကြောက်တော်ရေရင်စိုက်ကမ်းမှာမြို့နယ်ရေတပ်ဖွဲ့မှူးတို့ကမြင်မသိလူတစုကဓာတ်ထုတ်မှုတွေဖြစ်ပေါ်ခဲ့တာလည်းဖြစ်ပါတယ်။ရခိုင်နောက်ပိုင်းမှာရေစခန်းတွေလည်းမကြာခဏဆူဆူတိုက်ခိုက်ခံနေရပြီးရေတပ်ဖွဲ့ဝင်တွေသေဆုံးတာလည်းရှိနေပါတယ်။ပြည်ထောင်ရဲ့ပိုင်းကလည်းရတိတော်မျိုးနယ်ဒုံပိုက်ရေစခန်းကိုအဲအဖွဲ့ကဝင်တိုက်ခဲ့တာရှိပါတယ်။အခုလိုရခိုင်နောက်ပိုင်းမှာရေစခန်းတွေတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတပ်မတော်တတိမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဘူမှုလျှော့စုံမင်းထောင်ကအခုလိုပြောပါတယ်
။ကျတဲ့မှာမဟုတ်တဲ့နိုင်ငံရဲ့တရားဥပဒေကိုလည်းအောင်ရလိမ့်မယ်ဒါကခံရတဲ့ပုံနဲ့ပြမတာတိုက်ချင်အောင်ခရရမျိုးအသေးလေးနဲ့ဖြစ်တ
ယ်။ရေစခန်းတွေကိုဝင်တိုက်တာဟာတပ်မတော်ကရေစခန်းတွေမှာရေးရောင်ဆောင်နေထိုင်တာတွေကြောင့်ဝင်တိုက်ရတာဖြစ်တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ဘက်ကပြောပါတယ်။ဒီလာအတွင်းမှာလည်းရတိတော်မျိုးနဲ့သစင်းတိုင်းရေစခန်းတိုက်ခိုက်ခံရပြီးရေတပ်ဝင်ဝင်တွေဖမ်းဆီးခံထားရပါတယ်။လက်ရှိချိန်မှာလည်းစစ်တွေမျိုးပေါ်မှာရှိတဲ့ရေစခန်းတွေမှာလုံခြုံရေးတွေတုံ့ပြန်ထားတယ်လို့ CIU တွေကိုစနစ်တကျပြုတ်ပြင်ထားတာကိုလည်းတွေ့နေရပါတယ်။
ခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ပနမအပြစ်ရလက်မှတ်ရေးထိုးနိုင်ရတဲ့အတွက်အစိုးရတပ်မတော်နဲ့နှစ်ဖက်ဆွနုပွဲတွေပြန်လည်စတင်ဖို့လိုလားကြောင်းမြောက်ပိုင်းမဟာမိတ်အဖွဲ့ကပြောပါတယ်။ရခိုင်တီနယ်အမ်းမြို့နယ်ဓာတ်လက်ကျေးရွာအုပ်စုကဒေရခန်တရားကျော်ဟာစာနာရိတ်ခအခက်ခဲကြောင်းမြို့ပေါ်မှာခိုလုံနေကြရပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်ကျရင်သတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအန်ဒာ
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ကရောဂါကုသဆေးနဲ့ကာကွယ်ဆေးတွေထုတ်လိုက်အောင်သုတေသနလုပ်ဆောင်မှုတွေဟာနည်းနည်းငယ်ငယ်တိုးတက်လာနေတယ်လို့WHO ကမ္ဘာ့ကျန်းမာရေးဖွဲ့ကြီးကပြောပါတယ်တိုးတက်မှုအလားအလာကောင်းတဲ့ကာကွယ်ဆေးအနည်းဆုံးအမျိုးပေါင်း200လောက်ရှိပြီးအဲ့ဒီထဲက10ခုလောက်ကိုအခုလူသားတွေနဲ့စမ်းသပ်နေကြောင်းနဲ့3မျိုးကတော့လမ်းနဲ့သတင်းပတ်အနည်းငယ်အတွင်းမှာပဲဆေးခံတွေမှာစမ်းသပ်တဲ့အဆင့်3ကိုရောက်တော့မယ်လို့ WHO သုတေသနပညာရှင်တွေအကြီးအကဲကပြောပါတယ်ဒါကလို့ခေါ်တဲ့ American နိုင်ငံကိုကလေးပွားတွေကမိဘတွေနဲ့အတူတရားဝင်ရောက်ရှိလာတဲ့ကလေးငယ်တွေအတွက်အကာအကွယ်ပေးထားတဲ့အစီအစဉ်ကိုလက်ခံကြောင်းအမေရိကန်တရားရုံးချုပ်ကကျေးဇူးပေးနေမှာဆုံးဖြတ်လိုက်တဲ့အတွက်ဒီအစီအစဉ်နဲ့ရောက်နေသူအနည်းဆုံး6သိန်းခွဲလောက်ကို Trump အစိုးရအဖွဲ့ကသူ့ရဲ့ဌာနေကိုပြန်ပြီးပို့ခွင့်မရှိတော့ပါဘူး။မြန်မာတက်တော်အားလုံးကိုပထမဆုံးချိန်ဖြစ်နဲ့လေးလံမှတ်တမ်းတင်ထားရှိမယ်။ငါးနှစ်စီမံကိန်းတရက်ကိုစတင်တော့မယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကပြောပါတယ်။ယူရိုငွေ10တန်းအသုံးပြုသွားမယ်။မြန်မာနဲ့ဖင်လန်နှစ်နိုင်ငံပူးတွဲစီမံကိန်းကိုဒီသတင်းပတ်ထဲမှာစတင်ခဲ့တာဖြစ်ပြီးကမ္ဘာကြီးပုံနှိပ်လာမှုကိုတုံ့ပြန်ရမှာမြန်မာနိုင်ငံအတွက်အကူအညီရစေဖို့လည်းရည်ရွယ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအငြင်းရအဖွဲ့မဟုတ်တဲ့အဖွဲ့ဝင်တွေအတွက်ရွေးချယ်ပွဲတွေကိုဗိုလ်တပ်ဦးနေကကျင်းပခဲ့ရမှာအိန္ဒိယ၊အိုင်ယာလန်၊မက္ကဆီကိုနဲ့နော်ဝေးနိုင်ငံတို့အရွေးခံခဲ့ရပြီးဗိုလ်တပ်ဦးနေကမဲရီအတွက်၃ပုံ၂ပုံပြက်ပြက်သားသားမဲရခဲ့ကြတဲ့ကင်ညာနဲ့ဂျဘူတီနိုင်ငံတို့အတွက်ဒုတိယအကြော့ရွေးချယ်ပွဲကိုချယ်ဆပရင်းနယ်မှာထပ်မံပြုလုပ်ရမှာကင်ညာကပုတ်ခါတီကန်နဲ့အနိုင်ရခဲ့ပါတယ်။တောက်ချန်နဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဗီဝေးမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဗီဝေးကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရဲ့သက်ပါ
This program has come to you from the Voice of America, Washington.